Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်ပောင်းကခင်ဝေးကြပါစေ။2024ခုနှစ်နိုဝင်ဘာလ2ရက်စနေနေ့ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ကိုဂျိုးရုဆလောင်းကနေလိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ VOE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနှားဆင်ကြည့်ရှုလို့ရပါတယ်။ကျွန်မခင်ဗျူထွေးပါရှင်
။ American သမ္မတလောင်းနှစ်ဦးဟာမွတ်စလင်နဲ့အာရပ်အမေရိကန်အများစုရှိရာမစ်ရှိဂန်ပြည်နယ်မှာမဲဆွယ်နေကြပါတယ်။တောက်ကြနေအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာလူ30ကျော်သေဆုံးရသလိုလေဗနွန်မှာလူ24ယောက်သေဆုံးခဲ့ရပါတယ်။ယူကရိန်းစစ်ပွဲအွန်လိုင်းနဲ့အထိအကူအညီပေးမယ်လို့မြောက်ကိုရီးယားကပြောပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေနောက်ပိုင်းမှာတင်ဆက်ပေးမှာပါ။လုတ်ခွင့်မရှိတဲ့အလုပ်တွေကိုလုပ်လို့ထိုင်းမှာမြန်မာ2000ကျော်ဖမ်းဆီးခံရတဲ့သတင်းနောက်ပြုတ်မြန်မာနေဆက်ပိတ်လို့မြန်မာဘက်ခြမ်းကဒေသခံတွေဘယ်လိုအခက်ကြုံနေရသလဲဆိုတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ရှေ့သတင်းပတ်ထဲကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲအဆုံးဖြတ်ပေးနိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်အကြောင်းကိုလည်းတင်ပြပါမယ်။နောက်အပတ်စဉ်အမျိုးသမီးကဏ္ဍသုဒ္ဓဆောင်ရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုလည်းတင်ဆက်ပေးအောင်ပါပါ။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပါမယ်ရှင်။
ရွေးကောက်ပွဲကျင်းပဖို့အတွက်ရပ်ပိုင်းမဲ့လူရော့ချိန်မှာ American Party ကြီးနှစ်ယောက်ကဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတ Kamala Harris နဲ့သမ္မတဟောင်း Donald Trump တို့ဟာတောက်ကြနေမှာအရေးပါတဲ့ Muslim American Mary ရဖို့အတွက်ပြိုင်မဲဆွဲနေကြပါတယ်။ Democratic Party က Harris ဟာအကြိမ်နဲ့ရှင်ပြိုင်ရမယ်ပြည်နယ်အထူးသဖြင့် Michigan ပြည်နယ်က Arab နဲ့ Muslim American တို့ရဲ့ထောက်ခံမှုရဖို့ပိုကြိုးစားခဲ့တာပါ။ဒါပေမဲ့ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးသမ္မတ Joe Biden ရဲ့မူဝါဒကိုမချေနှက်ကြတဲ့ဒေါသထွက်နေတဲ့မဲဆန္ဒရှင်အများပြားရဲ့မဲကိုရနေသူကသူ့ရဲ့ပြိုင်ဘက် Republican Party က Trump ဖြစ်ပါတယ်။ Kamala Harris Trump မှာတောက်ကြံနေမှာ Michigan ပြည်နယ် Dearborn မြို့က Hala Cafe ကိုသွားရောက်ပါတယ်။ American နိုင်ငံက Arab မြို့ရောလို့တင်စားခေါ်ရတဲ့အဲ့ဒီမြို့မှာ Arab American 4သိန်းလောက်နေထိုင်တာဖြစ်ပြီးအများစုက Israel ကိုထောက်ခံတဲ့ Biden အစိုးရအဖွဲ့အတွက် Democratic Party က Harris ကိုဒဏ်ခတ်မယ်လို့ပြောနေကြတာဖြစ်ပါတယ်။လက်ဗနွန်နဲ့ဂါဇာမှာအပြည့်အစုံရွှေပွဲတွေပြန်ဆပ်ဖို့အတွက် American ဥဆောင်တဲ့အဖွဲ့စူးစမ်းနေချိန်မှာပဲတောက်ကြနေမှာ Israel က Beirut ဆင်ခြေဖုံးဒေသတွေကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်ပျက်စီးမှုကြီးမားတယ်လို့တည်ဆုံသူတွေအများပြားရှိခဲ့ပါတယ်။ဂါဇာမှာတော့ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာအလယ်ပိုင်းက Newsreel ဒုက္ခသည်စခန်းကိုထိပြီးလူ30ကျော်တည်ဆုံတယ်လို့ဆရာဝန်တွေကပြောပါတယ်။ Dear Elba ဒီစီယုံကိုအလောင်း26လောင်းရောက်လာတယ်လို့စီယုံတာဝန်ခံတွေကပြောပါတယ်။ Lebanon တောင်ပိုင်းကဒါဟီယာဆင်ခြေဖုံးနဲ့တခြားနေရာတွေမှာအစ္စရေးကဒေသခံတွေဘေးလွတ်ရာရှောင်ဖို့အမိန့်ထုတ်ပြန်ခဲ့ပြီးနောက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဘေရုတ်ကတောက်ကြနေအစ္စရေးလေကြောင်းတိုက်ခိုက်မှုကနေ24ယောက်သေဆုံးရတယ်လို့လက်ဗနန်အစိုးရသတင်း NNA ကပြောပါတယ်။အစ္စရေးကာကွယ်ရေးဌာန IDF ကတော့ Hezbollah ရဲ့ rocket ဒုံးကျည်ကြောင့်အစ္စရေးမြောက်ပိုင်းမှာသေဆုံးရသူ9ဦးရှိတယ်လို့ပြောပါတယ်။ရုရှားကိုတပ်သား 8,000 လောက်ဆင်လွတ်ထားတဲ့မြောက်ကိုရီးယားကသူတို့ဟာရုရှားကိုယူကရိန်းစစ်ပွဲအောင်နိုင်ခြင်းအထိအထောက်အကူပေးမယ်လို့မော်စကိုကိုရောက်နေတဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွားကတောက်ကြနေမှာပြောပါတယ်။ဝန်ကြီးချိုနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗလော့ဖ်တို့ဟာရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာနှစ်နိုင်ငံဆက်ဆံရေးပုံစံသစ်ဖြစ်လာတာအတွက်ချီးကျူးစကားပြောဆိုခဲ့ကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဟာတန့်ရန်တိုးမြှင့်လာပြီးစီးရင်ရန်ဆမှုတွေရှိလာကြောင်းဝန်ကြီးချိုကတင်ပြခဲ့ပြီးရုရှားဟာအမေရိကန်နဲ့အနောက်နိုင်ငံတွေဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေကိုအဆုံးသတ်စေပြီးနိုင်ငံတကာအခင်းကျင်းမှာအပြောင်းလဲဖြစ်လာအောင်ကြိုးပမ်းတာကိုချီးကျူးကြောင်းပြောကြားခဲ့တာပါ။ဒါအပြင်မြောက်ကိုရီးယားအနေနဲ့ရုရှားဟာအောင်မြင်မှုရမယ်ဆိုတာယုံကြည်မှုအပြည့်ထားပြီးအောင်မြင်မှုရသည့်အထိရုရှားနဲ့အတူရပ်တည်သွားမယ်လို့လည်းပြောကြားခဲ့တာဖြစ်ပါတယ်။
ယူရီမြမဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြမဝိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျာ။
ဖီဝီအမေရိကန်တံကစနေနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်တော်လှန်ရေးနဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေရှာကြရမှာထိလုပ်ငန်းအများအပြားပေါ်ပေါက်လာပါတယ်။ဒ ဒီထဲမှာမွန်ပြည်သက်ပါတီကလည်းနိုဗ ెంబ ာ၁ရက်နေ့ကပဲရာမညထီကိုစတင်လိုက်ပါတယ်မွန်ပြည်သက်ပါတီထင်းချုံနယ်မြေတွေပြင်ပြည်ပနိုင်ငံ၈နိုင်ငံမှာလည်းအွန်လိုင်းကနေတဆင့်ဝယ်ယူနိုင်တယ်လို့ထီကော်မတီဝင်တဦးကပြောပါတယ်ထီဆောင်ရဲ့တသိန်းထောက်ထားပြီးရောင်းချရငွေရဲ့60ရာနှုန်းဝင်းကျင်ကိုထီစုကျေးဖြစ်ချိမြင့်မယ်လို့ပြောပါတယ်ကျန်တဲ့ရာငွေကိုတော့လုပ်ငန်းလက်ပတ်တဲ့ကုန်ကျစရိတ်နှုတ်ပြီးမွန်ဒေတာဖွံ့ဖြိုးရေးအတွက်အသုံးပြုမယ်လို့ပြောပါတယ်2021အာနာသိမ့်မှုနောက်ပိုင်းတော်လန်ထီလုပ်ငန်းတွေအများပြားပေါ်ပေါက်လာခဲ့ပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နှွေဦးထီချင်းတော်လိုင်းရဲ့အဖွဲ့တူမီထီကင်းအမျိုးသားအစည်းအရုံး KNU ကထုတ်တဲ့သူ့လေထီတောင်းတက် TNL ရဲ့တောင်းထီအပြင်နှွေဦးထီတော်လန်ထောက်ပို့ထီစသဖြင့်ထီလုပ်ငန်းတွေအများပြားပေါ်ပေါက်လာနေတာပါအာတိတ်ဒေသမှာရုရှားနဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုအမေရိကန်ကစောင့်ကြည့်နေတာဖြစ်ပြီးဒီနှစ်နိုင်ငံရဲ့လက်တလောဒေတာရင်းစီးပူးပေါင်းနှုတ်ရှားမှုတွေမှာစိုးရိမ်ရတဲ့လက္ခဏာတွေတွေ့လာရတယ်လို့အာတိတ်ဒေတာဆိုင်ရာအမေရိကန်သံဟူမိုက်ကယ်စပရာဂါကပြောပါတယ်။ရုရှားနဲ့တရုတ်ဟာအာတိတ်ဒေတာမှာစီးပူးပေါင်းမှုကိုမြင့်တင်ခဲ့တယ်လို့ယူကရိန်းကျူးကျော်မှုကြောင့်နောက်နိုင်ငံတွေကဒဏ်ခတ်ထားတဲ့ရုရှားနဲ့ကုန်ပစ္စည်းဖလှယ်မှုတွေကိုတိုးလှုပ်လာတာဖြစ်ပြီးဆက်ဆံမှုပိုးပြီးနရှင်းအောင်လှုပ်ဆောင်လာတာဖြစ်ပါတယ်။တရားစတာပေါ်ကျတဲ့အာတိတ်ဒေတာရင်းနိုင်ငံပေါင်း၈နိုင်ငံရှိတဲ့ထဲမှာရုရှားနဲ့အမေရိကန်တို့လည်းပါဝင်လာဖြစ်ပြီးအာတိတ်ဒေသနဲ့တိတ်မိုးရဲ့နေရာမှာရှိတဲ့တရုတ်ကတော့ Near Arctic အာတိတ်အနီးကနိုင်ငံအဖြစ်သူ့ကိုယ်သူခေါ်ပြီးအာတိတ်ရံဝန်းမှာဝင်ရိုးစွန်းပိုးလမ်းမတစ်ခုတည်ဆောက်ချင်နေတာဖြစ်ပါတယ်။ Spain နိုင်ငံအရှေ့ပိုင်းက Valencia တောင်ပိုင်းမြို့ရွာအများပြားမှာလွန်ခဲ့တဲ့3ရက်ကမကြုံစဘူးရုတ်တရက်ရေလွှမ်းသွားတဲ့အတွက်တည်ဆုံးသူအနည်းဆုံး205ယောက်နဲ့ပျောက်ဆုံးသူအများပြားရှိနေပါတယ်။ဗလန်ရှီယာဒေတာတခုထဲမှာနေဆုံးရသူက202ဦးရှိနေပြီးလာမယ့်ရက်တွေအတွင်းမှာလည်းမိုးထပ်ပြီးရွာဖို့ရှိနေတယ်လို့စပိန်အရေးပေါ်ဌာနတာဝန်ခံတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အင်္ဂါနဲ့ဗိုလ်တပုနေတွေကဝင်ရောက်တဲ့မုန်တိုင်းကြောင့်ပျက်စီးမှုဟာစပိန်နိုင်ငံမှာလူသေဆုံးမှုအများဆုံးသဘာဝဘေးတစ်ခုဖြစ်ခဲ့တာပါ။လမ်းအများပြားမှာဂူဒီမော်တော်ကားတွေပျက်စီးတွေပုံနေဆဲဖြစ်ပြီးတချို့နေရာတွေမှာအိမ်ထဲကလူတွေအိမ်ပြန်ထွက်မရဖြစ်နေကြပါတယ်။ပျက်စီးမှုတွေပြတ်တောက်ပြီးတောက်ဆုံးရင်မရတဲ့အပြင်ဖုန်းအဆက်တွေလည်းပြတ်တောက်နေတာဖြစ်ပါတယ်။အပျက်စီးတွေကိုဖယ်ရှားဖို့ဆက်တွေ၊ crane တွေပါဝင်အကူအညီတွေအများကြီးလိုအပ်နေတယ်လို့ data ကံတွေကပြောပါတယ
်။နိုဝင်ဘာ၂ရက်စနေနေ့ကနောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်သက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။လုတ်ခွေမရှိတဲ့အလုပ်တွေကိုလုပ်လို့ထိုင်းမှာမြန်မာထောင်ချီဖမ်းဆီးခင်ရတဲ့တဲ့ရင်အရင်ဆုံးပြောပြပေးပါမယ်။မြန်မာအိန္ဒိချင်းထိုင်းနိုင်ငံထဲမှာနိုင်ငံသားတွေလုတ်ခွေမရှိတဲ့အလုပ်ကိုင်း28မျိုးတဲကဈေးရောက်တဲ့အလုပ်ကိုလုတ်ကိုင်းနေကြတဲ့မြန်မာ2000ကျော်နဲ့ဒီမြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းကဖမ်းဆီးနေတာပါ။ထိုင်းနယ်စပ်တရားထိပ်ဂိတ်တွေမှာလည်းမြောက်ဝီဘက်ကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးဖမ်းဆီးနေတဲ့အကြောင်းထိုင်းချီဆိုင်သတင်းတောက်မအီးမာကသတင်းပေးပို့ထားပါရရှင်။
ထိုင်းနိုင်ငံထဲမှာရက်ပေါင်း120စီမံချက်အတွင်းမှာနိုင်ငံသားတွေလုတ်ခွေမရှိတဲ့အလုတ်ကိုင်း28မျိုးတဲကဈေးရောက်တဲ့အလုတ်လုတ်ကိုင်းတွေသူတွေဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်မြန်မာတွေ2000ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီနောက်မှာတော့မြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းအနာပိုင်တွေကဖမ်းဆီးနေတာပါထိုင်းဘက်ကမြန်မာကုန်ပစ္စည်းတွေကိုမဲဆောက်မြောက်ပြည်ချစ်ကြည်တရားကနေတယ်ဆောင်လာတော့ဖမ်းဆီးစစ်ဆေးမှုတွေကိုကြုံခဲ့ရတယ်ဆိုပြီးမဲဆောက်ဈေးကဈေးသည်တဦးကလည်းပြောပြပါတယ်
စိတ်တဲ့တရပေါ်မှာစစ်စီလာလို့ရတော့စိတ်ကြပါဘာ။ဟာရလဲခါပလဲမယ်မပေးလာတော့ဘူးလို့ရှိတယ
်။အဲ
။ဟောကဘုရားတဲ့လေလူလဲတဲ့လေမကူကတော့ဈေးပိတ်ထားလို့ပြော။ပိတ်ထားတော့လာလို့မရဘူးပေါ့။ပိတ်ထားတယ်ဒါမှမဟုတ်သူကသူအမမကဘူးလေ။တကယ်တော့သူတို့တဲလာချင်လို့ဆိုခိုင်းသူတို့တဲတဲ့လူအမမက။ပြောတယ်လေမဖမ်းဆီးရှိတယ်လေ
။မဲဆောက်ဈေးထဲမှာတော့ဈေးတစ်စည်းလုံးနီးပါးကမြန်မာကုန်ပစ္စည်းတွေရောင်းဝယ်ဖောက်ကားနေကြတာပါအခုအဖမ်းဆီးတွေရှိလာတဲ့အတွက်ကုန်တွေလည်းဈေးတက်တယ်လို့ဈေးတွေတွေလည်းရဲဖမ်းမှကြောက်ပေမဲ့ဈေးကတော့ရောင်းနေရဆဲဖြစ်တယ်လို့လည်းဆိုပါတယ
်သိတယ်သိပြီးပြတ်ထဲတယ်သိပြီးပြတ်ထဲတယ်ဘယ်လိုလုပ်မလဲဘယ်နဲ့လာမလဲမှမသိတာ
အာ
အဲ့ဒီပေါ့တွေ့ခံလူ
အာအ
ဲ့ဒီမှာနေတွေ့ခံမှာပေါ့ဆက်ပဲရှင်ဈေးရတဲ့လူတွေအဲ့ဒါမှမဟုတ်တာဒီမှာတော့ဈေးတစ်စည်းလုံးလို့ဆိုသိင်ကျင်လို့သူတို့တစ်စည်းလုံးသိရမှာပေါ့
ဟုတ်ပါအာ
ဘူကလည်းသူတို့ဘယ်နဲ့လာမှမသိတာဟိုတက်တာပေါ့သူဆွဲထားလို့သူစံကြရရ900အထူးနေရာနဲ့30
Yama Kongji Sirigo, Time Back Up Pipin B Pansini Red Dre, Gongze no Nile Tatwaga Bare, Yama Jang with Z Teja, Time Bang with Z Teja Bo Muti B Z Deriga, Zeon Yare Lule Z Deriga Subare.
And you are Zeon and Lusubanatila. As he never joined, as he said, it is the day, as he said,
Tainan and Emma, Adiga, Yama Kongi Sirigo, Don Sweni Durigaro, Yama Shi Bango the Mari Chitabare, Akuso Yin, Yama Chang with the Tango, Bangwe, Konea Konese, Lauti Zishi, we met. Bigger and Larigaro, Yama Chang with the Tango, Bangwe, Ayajo Laube, Tambo Shiraba, Yama Chang with Tambo Chabare, Drele, Yama Kongeriha, a Shon Porarile, Pinivare, Akuso Yin, Yama Kongi Sirigo, Pansi Uri, Shinne, Dre. Satong Duri dress, Epo Mienduabi, a kerkerin, yin sign the yale lule, shape down with the mariga, subare. A column, you time becca, Yama cone, panny the loom, Yama beccale, Tanko, Gisirigo, Pansinidari, lonely red dress, Tiny Yama, Nananga Loma, cone zetepi, Satong Duri, a dracaro, a kerkerin, yin sign the yabare.
Local machine, a lotrigo, lolo, time, Yaman, the town, your pansy carriage, tenny and any may madri people get our. တရုတ်မြန်မာနယ်စပ်ဂိတ်တွေပိတ်ထားလို့မြန်မာပြည်ဘက်လိုအခက်ကြုံနေရတယ်ဆိုတာကိုလည်းကြည့်အောင်ပါရှင်နယ်စပ်ဂိတ်တွေကနေမြန်မာဘက်ကိုကုန်ပစ္စည်းတွေမပို့ဖို့တရုတ်ကကန့်သတ်ထားတာအခုဆိုရင်သတင်းနှစ်ပတ်နှီးပါရှိနေပါပြီမူးဆက်တနေရာထဲမှာပဲလူအဝင်အထွက်နဲ့စားသောက်ကုန်တချို့ကိုတည်ယူသွားလာခွင့်ပေးထားတာပါဒါပေမဲ့အဲ့ဒီမှာလည်းစစ်ဆေးနှိမ့်ချက်မှုတွေကပိုများလာတယ်လို့တရုတ်
ောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကနေဆက်မြို့တွေမှာလူသုံးကုန်နဲ့စားတောက်ကုန်တွေရှားပါးပြက်လက်နေကြောင်းဒေသခံတို့က VOA ကိုပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတရုတ်ဘက်ကစားတောက်ကုန်ကိုတနင်္ဂနွေပိုင်းတည်ခွင့်ပေးထားပေမဲ့တခြားဘဲပစ္စည်းကိုမှတည်ခွင့်မပေးသေးကြောင်းဒေသခံတို့ကပြောပါတယ
်တချို့ကုန်တွေဒီမှာအကြောင်းဝင်လုပ်ကြတဲ့လူတွေကသူတို့ဆောင်ကုန်ကြီးချိရသေးတော့လောဆက်တဲ့လက်တလောတော့ဘယ်ဘူးမှဟိုအထာမယ်ဆိုတာဟိုဝေယူပွဲပွဲတော့တုံးတက်လို့မရလေကြာကိုကကတေယုတ်ကအရှင်ကြီးကလည်းအဲနောက်ရပြန်ဖွင့်မလို့လို့ဘာလို့လို့ဒါမျိုးလဲကြားတော့ဘူးကြားတော့ဆိုတော့အဲ့လိုနေထားပုံစံတော့ပြောလို့မရသေးဘူးအောက်ကနေပြီးတော့ကုံကားတချို့ကလည်းအနည်းငယ်တော့ဝင်လာထွက်တာတွေရှိနေသေးတော့
မူဆယ်မှာတော့တေယုတ်ကလူအဝင်ထွက်ကိုခွင့်ပြုပေးထားပါတယ်ဒါပေမဲ့အရင်ကတည်းပို့ပြီးအစ်စ်စေးများလာလို့တေယုတ်နိုင်ငံကိုသွားမဲ့သူတွေမူဆယ်မြို့မှာအများပြားပိတ်မိနေပါတယ်။ပြည်တွင်းကပြည်ပခါတွေကိုရှောင်ရှားဖို့ယာယီနယ်ဆက်ဖြတ်ကျော်ခွင့်တွေရှောက်ထားပြီးတရုတ်နိုင်ငံဘက်မှာအလုတ်သွားလုတ်ကြတာပါ။အခုတရုတ်အလုတ်ရှင်တွေကနယ်ဆက်ထိလာခေါ်တဲ့ဆိုရင်တော့မှတရုတ်နိုင်ငံဘက်ကကူးဖို့မလွယ်ကူတော့ကြောင်းဒေသခံတူကပြောပါတယ်
။အလုတ်ကိုင်တွေကပေါ်ရရှိတယ်။ဒါပေမဲ့ဝင်လို့မရဘူး။ကုလောဆယ်တဲ့မူဆယ်မှာရင်အလုတ်လာပြီးတော့မှအဲလုတ်ချင်တဲ့ဟိုပါပေါ့နော်အလုတ်သမားတွေပေါ့မြန်မာအမျိုးသမီးများတော့ဆိုတော့နော်အမျိုးသားတွေအစ်မတင်ကြဘူးအစိုးကြတော့လေအလုတ်ပိုင်ဝင်လို့မရတဲ့အခါကျတော့ဒီမှာမရရတော့အလုတ်ကိုရှားတော့လေအလုတ်ပိုင်ကဒီမှာလည်းရှားပါတယ်ပေါ့နော်တကယ်အလုတ်ရတယ်ဟိုကတတိလာခေါ်တာတော့မှဟိုဘက်ကပေးမစွန်းသေးတဲ့ဘောရှိရချက်တော့လေ
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ထိဆက်နေတဲ့နေရာအများစုကိုတော့တရုတ်ကခြံစည်းရိုးကာယံထားလို့မြန်မာဘက်ကတရမဝင်ဝင်ရောက်သူတွေစစ်ဆောင်နေမရှိသလောက်နဲသွားပါတယ်2016ခုနှစ်ကမူဆယ်မြို့မှာဖြစ်ပွားခဲ့တဲ့ပြိပခါတွေကြောင့်တရုတ်နိုင်ငံတွေကမြန်မာနိုင်ငံကဒုက္ခသည်အများပြားရှောင်တိန်ခဲ့ရပါတယ်အဲ့ဒီနောက်ပိုင်းကစပြီးဒုက္ခသည်တွေအလုံးအရင်းနဲ့တရုတ်နိုင်ငံဘက်ကိုရှောင်တိန်တာမရှိတော့ပါဘူးမူဆယ်မြို့နေဆက်နေရာတချို့မှာတော့စစ်ဆောင်မိသားစုတွေရှိနေပါတယ် KIA ကကချင်ပြည်နယ်ပန်ဝါမြို့ကိုအောက်တိုဘာလ19ရက်ကသိမ်းပိုက်ပြီးမှတော့ဒုက္ခသည်တွေနေဆက်ကနေအများပြားဝင်ရောက်လာမှာကိုစိုးရင်ကြောင်တရုတ်သတင်းတချို့မှာဖော်ပြခဲ့ပါတယ်တရုတ်အစိုးရကတော့ကချင်ပြည်နယ်မှာစစ်ပွဲတွေပြင်းထန်နေတဲ့အောက်တိုဘာလ18ရက်နောက်ပိုင်းကစပြီးနှစ်နိုင်ငံဆက်သွယ်ထားတဲ့ဂိတ်အားလုံးကိုပိတ်ခဲ့ပါတယ်နေဆက်တချို့မှာလူမျိုးရေးအများပြားချထားကြောင်းလည်းဒေသခံတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ
်သူကအစိုးရလုံးနေတာပါဒုက္ခသည်ပြဿနာဆိုတာပြည်ပြည်ချင်းနိုင်ငံအားလုံးဒီပြဿနာမြင်ရှင်းရတာဒီရလေရှင်ရှင်ရယ်ဘယ်နာဒီရှယ်ရှင်ရှင်ရယ်ခိုင်းနေရှင်ရယ်နိုင်ငံအားလုံးမှာလူသားချင်းစာနာထောက်ထားတဲ့စိတ်ဓာတ်နဲ့ဒီဒုက္ခတွေပြဿနာတွေဝန်းဝန်းဖြေရှင်းပြီးနေကြတာခိုင်းကြဲမှာလူသားချင်းစာနာစိတ်မရှိဘဲနဲ့နေဆက်ခိတ္တီကိုပိတ်ပြီးတော့ချစ်ချင်ရာဖြစ်လိုတာဖြစ်စီဆိုပြီးဒုက္ခတွေနဲ့တွန်းချနေတာတော့ကျုပ်ဖြစ်ပါတယ် အဲ့တော့အဲ့ဒါကြီးကဒီနေ့ညနိုင်နေတယ်ဆိုတာကကျွန်တော်တို့ယုံကြည်ရှိပါတော့အရင်တုန်းကလည်းဖြစ်ခဲ့ဘူးပါ
တချို့လဲတရုတ်ကိုသွားလို့မရတော့တဲ့အတွက်မူဆယ်မြို့ကနေနေရက်ကိုပြန်လာကြပါတယ်။ကချင်ပြည်နယ်ပန်ဝါဘက်ကဒေသခံတွေကတော့လက်တလုံးမှာမြကြီးနားမြို့ကိုယာယီရွှေ့ပြောင်းနေကြတယ်လို့ဒေသခံတချို့ကပြောပြထားပါတယ်မြ။
တရုတ်ကနေဆက်ဂိတ်တွေပိတ်ထားလို့မြန်မာတွေအခက်ကြုံနေရတဲ့အကြောင်းကိုညဉ့်ညဉ့်ရင်တင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့ဒီအမေရိကန်ရွေးကောက်ပွဲမှာအရေးပါတဲ့ပန်ဆယ်ဗေးနီးယားပြည်နယ်အကြောင်းကိုပြောပြချင်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ဟာ2024သမရရွေးကောက်ပွဲအတွက်တော့အရေးကြီးတဲ့ဒီနောက်ဆုံးအဆုံးအဖြတ်ပေးနိုင်မဲ့ပြည်နယ်အဖြစ်မှတ်ယူထားတာကြောင့်ဒီမိုကရက်သမရလောင်းကမ်မလာဟဲရစ်နဲ့ရီပပ်ဘလီကန်သမရလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးလုံးကဒီပြည်နယ်မှာအကြိမ်နဲ့မဲဆွယ်နေကြပါတယ်။ပါတီဆွဲမရှိဟိုဒီရင်းဖို့လွဲတဲ့သူတွေအများစုရှိတဲ့ပြည်နယ်တွေထဲမှာမှဒီပင်ဆယ်ဗေးနီးယားပြည်နယ်မှာသမရလောင်းနှစ်ဦးပိုးပြီးတော့အာရုံစိုက်မဲဆွယ်နေကြတာပါ။ရွေးကောက်ပွဲမှာအရေးပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်အကြောင်းကိုတော့ VOA ပုံပြရုပ်သံကိုကိုစီသူတင်ပြထားပါရရှင်။
ပါတီဆွဲမရှိဟိုဒီရိန်းနယ်ပြည်နယ်တွေရဲ့ဘရင်လို့ခေါ်ကြတဲ့ပင်ဆယ်ဗေးနီးယားပြည်နယ်ဟာ2024အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးမဲ့ပြည်နယ်ခုနှစ်ခုထဲကတစ်ခုဖြစ်ပါတယ်။နိုဝင်ဘာလမှာအင်ဗျူရိုကိုရဖို့ဒုသမ္မတကမ်မလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ယောက်လုံးအတွက်မဖြစ်မနေအနိုင်ရဖို့လိုတဲ့ပြည်နယ်အဖြစ်အများကရှုမြင်ထားကြပါတယ်။သမ္မတရာထူးရဖို့ဆိုရင်ရွေးကောက်ပွဲအဖွဲ့ကိုယ်စားလှယ်မဲ290လိုအပ်ပါတယ်။ပင်ဆယ်ဗေးနီးယားက19မဲရှိတဲ့အတွက်နိုင်ငံထဲမှာအကြီးဆုံးစုကြီးတွေထဲအပါအဝင်ဖြစ်ပါတယ်။ဒါပေမဲ့ဂျိုတင်ခတ်မှန်းဖို့လေအခက်ဆုံးပြည်နယ်တပြည်နယ်ပါပင်ဆယ်ဗေးနီးယားပြည်နယ်အီရီမြို့မာစီဟတ်တက္ကသိုလ်ကနိုင်ငံရေးသိပ်ပံပါမောက္ခဂျိုးမော်ရစ်ကထရန့်နဲ့ဟဲရစ်တို့မဲဆွယ်စည်းရုံးနေတဲ့ပါတီဆွဲမရှိဟိုဒီရင်းပြည်နယ်အကြောင်းရှင်းပြထားပါတယ
်ပင်ဆယ်ဗေးနီးယား
ပင်ဆယ်ဗေးနီးယားကိုအရှင်ကအလာဘားမားကိုအလယ်မှာထားထားတဲ့ဖီလာဒဲဖီးယားနဲ့ပစ်စ်ဘာလို့အပြောခံခဲ့ရမှုပါတယ်ဒါပြည်နယ်မှာလူကြီးအများဆုံးနေမကြီးနှစ်ခုရှိတယ်ဂျာမာတော့သူတို့ကိုဆက်ပေးထားတဲ့မြို့ငယ်လေးတွေရှိတယ်ဆိုတဲ့အဓိပ္ပာယ်ပါဒီဟာကပင်ဆယ်ဗေးနီးယားပြည်နယ်ကိုစိတ်ဝင်စားစရာကောင်းအောင်လုပ်ပေးတဲ့အကြောင်းတွေကတခုလို့ကျွန်တော်ထင်ပါတယ
်ပင်ဆယ်ဗေးနီးယားကိုအပြာရောင်တတိုင်းဆိုတာရဲ့တစ်စိတ်တစ်ပိုင်းအဖြစ်ဒီမိုကရက်တီအားထားရတဲ့ပြည်နယ်လို့နှစ်အတော်ကြာသတ်မှတ်ခံခဲ့ရတာပ
ါ That changed in 2016
ဒီလိုကနေ2016မှာပြောင်းသွားခဲ့ပါတယ်2016မှာဒေါ်နယ်ထရမ့်ကအပြာရောင်တိုင်းကိုအကြီးအကျယ်ထိုးဖောက်နိုင်ခဲ့ပါတယ်ပင်ဆယ်ဗေးနီးယားတခုလည်းမဟုတ်ပါဘူးမီချီဂန်နဲ့ဝစ်စကွန်ဆင်တို့လည်းပါပါတယ
်ထရမ့်ကပင်ဆယ်ဗေးနီးယားမှာဒီမိုကရက်တီကိုသူ့ဘက်ပါလာအောင်လှုပ်လို့ရမယ့်အခွင့်အလမ်းကိုတွေးသွားခဲ့တယ်လို့ပါမောက်ခမော်ရစ်ကပြောပါတယ
် Pennsylvania is a state that tends to vote democratic
ပင်ဆယ်ဗေးနီးယားဟာသမ္မတရွေးကောက်ပွဲတွေမှာဒီမိုကရက်တစ်ကိုမဲပေးလေရှိတဲ့ပြည်နယ်ဖြစ်ပေမဲ့အများအပြားလူမှုရေးအပိုင်းရှေးရိုးဆယ်လာလိုက်သူတွေများပါတယ်အထူးသဖြင့်ကိုဝင်ဖျက်ချမှုကိစ္စမှာရှေးရိုးဆွဲပုံစံနဲ့ဥပဒေပြဋ္ဌာန်းမှုတွေလှုပ်ဆောင်တာပါလွန်ခဲ့တဲ့နှစ်20-30လောက်ကအတင်းကျပ်တဲ့ဥပဒေတွေမျိုးပြဋ္ဌာန်းခဲ့ပါတယ
်2020မှာတော့ဒီပြည်နယ်ကဒီမိုကရက်ကိုမဲပေးခဲ့ပါတယ်ပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်ဇာတိဖြစ်တဲ့ဂျိုးဘိုက်ဒန်ကိုမဲပေးခဲ့တာပါဒါပေမဲ့ဒီနှစ်ပိုင်းတွေအတွင်းမှာမှ Republican Party ကြီးကြီးထွားလာပါတယ
် There are by far
ကျွန်တော်တက်ကြုံမှုသမျှထဲမှာဒီတစ်ခါ Pennsylvania မှာ Republican တွေမဲပေးဖို့စီရင်သွင်းတာအများကြီးပိုများလာပါတယ်ကျွန်တော်တို့ Pennsylvania Erie County မှာ Democrat နဲ့ Republican မဲပေးခဲ့သူအစီအတွက်စတူကိုဖြစ်လာတာလွန်ခဲ့တဲ့10နှစ်15နှစ်လောက်ကမကြုံဘူးတဲ့အနေထားပါ
တက္ကသိုလ်ဘွဲရမဟုတ်တဲ့အလौသမားလူတန်းစားလူပြူအစီအတွက်ကပြည်နယ်တွင်းမဲပေးနိုင်သူအစီအတွက်ရဲ့တဝက်လောက်ရှိပါတယ်သူတို့တော်တော်များများကထရန့်ကိုသဘောကျသူတွေပါဒါပေမဲ့လူမျိုးပေါင်းစုံနေထိုင်တဲ့မြို့ပြတွေမှာလူများများမဲလာပေးမယ်ဆိုရင်တော့ဟဲရစ်အတွက်ပိုအခြေအနေကောင်းနိုင်ပါတယ်လက်တင်အနယ်မဲဆန္ဒရှင်တွေလည်းချင်းကွင်းရှာကိုရွှေ့ပေးနိုင်တာပါဒီနေ့မှာမဲပေးနိုင်ခွင့်ရှိသူ 9,800 နီးပါးရှိတယ်လို့ခန့်မှန်းချက်တစ်ခုမှပြောထားပါတယ်2020တုန်းကဆိုရင်ဘိုင်ဒန်ကမဲ 8,400 နဲ့နိုင်တာပါ
Pennsylvania is a really interesting mix.
Pennsylvania ကနှစ်ဖက်ရောနေတာစိတ်ဝင်စားစရာပါ။လူမျိုးချိုးစားအရာရောဝင်ငွေအစင်တန်းအရာပါရောနေတာပါ။ဒီနှစ်မှာတော့မဲရလက်အဆုံးဖြတ်ပေးမဲ့အုပ်စုကအမျိုးသမီးတွေဖြစ်လာနိုင်ပါတယ်။အမျိုးသမီးတွေကအရင်ရွေးကောက်ပွဲတွေမှာလည်းအထူးအရေးပါတဲ့နေရာမှာရှိနေခဲ့တာပါ။အမျိုးသမီးတွေကအမျိုးသားတွေထက်မဲယုံသွားပေးတာပိုများတယ်လို့မဲပေးတဲ့ရာဂိုင်းလုံးလည်းပိုများတာတွေ့ရပါတယ်။
Pennsylvania မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်တဲ့ကိစ္စကတော့တခြားပြည်နယ်တွေလိုပဲစီးပွားရေးပါ
We have to remember that many
ဟိုရင်ဆယ်စုနှစ်တွေကစေုံတွေပိတ်ခဲ့ရလို့ Pennsylvania ကလူပေါင်းတိုင်းဝိုင်းတွေကြီးကျယ်ထိခိုက်ခဲ့ရပြီးအခုချိန်ထိပြန်လည်ထူထောင်မှုလုပ်နေကြရစေပ
ါလွန်ခဲ့တဲ့လတွေကစစ်တမ်းတွေအရ Trump နဲ့ Harris တို့ဟာအနိုင်အရှုံးအားပြိုင်နေတာတွေ့ရပါတယ်စစ်တမ်းကောက်ယူသူတွေကတော့သူတို့တွက်ချက်မှန်းဆစရာတဲလွန်စတွေ့ရဖို့ Erie County ကိုစောင့်ကြည့်နေပါတယ်
Erie County is probably the swingiest swing county.
Erie County ဟာအမေရိကန်တနိုင်ငံလုံးမှာမှတ်ရအခက်ဆုံးဟိုဘက်ဒီဘက်အရှိန်ဆုံး county လေးဖြစ်ပါတယ်။ဒီနယ်အဆင့်ရွေးကောက်ပွဲ25ခုထဲက23ခုမှာနိုင်ရသူကိုဒီ county ကမဲပေးခဲ့တာပါ။ဒါကြောင့် Pennsylvania နိုင်ငံရေးကိုတည်ခြင်းရင် Erie ကိုလာကြည့်ဖို့လိုပါတယ်
။ဒါပေမဲ့လည်းဒီမှာဘာတွေဖြစ်နေသလဲဆိုတာအတိအကျပြောဖို့ခက်ပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးစလုံးကိုထောက်ခံထားကြတဲ့စိုင်းဘုတ်တွေနေရာတကာမှာတွေ့နေရတာပါ။ယူကော့ဝဲမတိုင်ခင်မဲဆွယ်စည်းဝေးတွေမှာတော့ဒီမျိုးမှာမဲဆန္ဒရှင်များနဲ့သမျှများများကိုယ့်ဘက်ပေါအောင် Republican နဲ့ Democratic Party နှစ်ဖက်စလုံးကအပြိုင်ဆိုင်ကြိုးစားနေကြပါတယ်ခင်ဗျာ
American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ် November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြီးညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင်ဒီမြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ VOA American တန်ရဲ့နိုဝင်ဘာလ2ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အပစင်အမျိုးသမီးကဏ္ဍသုတစုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အခုဒီကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုကြည့်အောင်ပါဦးကျော်စန္တာကမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြထားပါတယ်ရှင
်ကရုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကမြန်မာအရေးနိုင်ငံတကာအသံဝင်ဘာမှမတတ်နိုင်ဖြစ်နေပုံပြိုလဲလူနည်းဖြစ်နေတဲ့စစ်ကောင်စီရဲ့အခြေအနေနဲ့တကယ်လို့ပြိုလဲသွားရင်နောက်ဖြစ်လာရတဲ့အခင်းအကျင်းစတာတွေပဲဖြစ်ပါတယ်။အဲဒီနေရာမှာပထမဦးစွာပြောပြလိုတဲ့အကြောင်းအရာကတော့ ASEAN as deflector shield for wider world failure on Myanmar မြန်မာအရေးကဘာကဘာမှမတတ်နိုင်ဖြစ်နေတာကို ASEAN ကတလွဲကာကွယ်ဆွဲခေါင်းစဉ်နဲ့ Asia Times မှာ David Scott Media ရှင်ရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။
1 2 3
မကြာခင်ကအာဆီယံခေါင်းဆောင်တွေရဲ့ကြီးညာချက်ဟာသူတို့ရဲ့မအောင်မြင်တဲ့မူငါချက်ကိုစိတ်မချမ်းသာပဲထက်မှန်ဖော်ပြနေတာပဲဖြစ်တယ်။ဒါဟာသုံးနှစ်တာလုံးအစည်းအဝေးတိုင်းမှာအာဆီယံကလုပ်နေတဲ့ကိစ္စပဲဖြစ်တယ်။2021ဧပြီမှာစတင်ချက်မှတ်ခဲ့ကြတဲ့အာဆီယံကစစ်ကောင်စီဘက်တစ်ချက်မှထိတိယောက်အကောင့်ထဲမပေါ်နိုင်ခဲ့ဘူး။2025ကြာရင်အလဲရဥစ္စာရာထူးဟာလာအိုလက်ထက်ကနေမလေးရှားလက်ထက်ကိုရောက်သွားလိမ့်မယ်။အင်ဒိုနီးရှားကတော့ရွေကြဲကောင်းကောင်းနဲ့ပြုံမှုကြီးမရောက်နိုင်တဲ့စစ်ကောင်စီကိုဖက်ထုတ်တဲ့မူနဲ့ဆက်လက်ရပ်တည်နေစေဖြစ်တယ်။အာဆီယံနဲ့မြန်မာဆက်ဆံရေးဟာပုံမှန်လုပ်နေမြဲသာဖြစ်ပြီးအနာဂတ်စစ်ကောင်စီဟာရာဇီဥတုကျန်းမာရေးရာဇဝတ်မှုခင်းကုန်သွယ်ရေးနိုင်ငံခြားရေးစတဲ့အစည်းအဝေးတွေကိုတယောက်မြဲတယောက်နေစေဖြစ်တယ်။ဩစတြေးလျတရုတ်ဂျပန်ဥရောပစမကအမေရိကန်ပြည်ထောင်စုရုရှားစတာတွေကသူတို့နားလည်မှုနဲ့သတ်မှတ်ထားတဲ့အဆင့်တော်ဆုံးဆိုတဲ့ဤတွင်နဲ့မစကောင်စီနဲ့ဆက်ဆံနေရဖြစ်တယ်။ညဉ့်ညမှုနဲ့ဖုန်ဖြိုးရေးစီစောက်ခတ်ကြဆိုရဲကောင်းစီနဲ့စကောင်စီကျင်းပါတဲ့အစည်းအဝေးကိုအာဆီယံရေဒါဦးစီးချုပ်တွေတက်ရောက်ခဲ့ကြတယ်။မြန်မာလေဒါအကြီးအကဲကလည်းစက်တင်ဘာလကကမ္ဘောဒီးယားမှာကျင်းပါတဲ့အာဆီယံလေဒါဦးစီးချုပ်ကွန်ဖရင့်ကိုတက်ခဲ့တာပဲဖြစ်တယ်။2023နေပြည်တော်မှာကျင်းပါခဲ့တဲ့အလားတူအစည်းအဝေးကိုစင်ကာပူ၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်တို့ကလေဒါဦးစီးချုပ်တွေစပိတ်မှောက်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့စပိတ်မမှောက်ကြတော့ဘူး။ဒါမဲ့စစ်ကောင်စီရဲ့လေဒါရေဒါတို့ကတော့အရသားတွေကိုအရငါရောပြစ်ခတ်ဘုံတဲပြစ်စဖြစ်တယ်လို့ဆိုထားပါတယ်။ဒီနေရာမှာမြန်မာအရေးနဲ့ပတ်သက်ပြီးသံတမန်နီလန်ချင်းကမှုစင်မတို့နိုင်ဖြစ်ရတာဟာအဓိကအာဆီယံရဲ့မူငါချက်အလို့မဖြစ်လို့ပဲလို့လူများစုကထင်ကြလိမ့်မယ်။တကယ်တော့ဒီပြဿနာရဲ့အဓိကအကြောင်းရင်းဟာပုံကြုံမှုချင်းမရောက်နိုင်တဲ့စစ်ကောင်စီကပဲဆုံးညှိနှိုင်းရေးကိုငင်းဆန်နေခြင်းပဲဖြစ်တယ်။ပြသမကလည်းဘာမှမတတ်နိုင်ဘူး။လာသမကအထူးစံတမဟာရာထူးလက်ခံပြီး6လစံတဝါဝါဖြစ်နေစေပဲတရုတ်ရုရှားအမေရိကန်တို့ရဲ့ဒေသကြီးစိုးရေးပြန်ဆိုင်မှုတွေကမ္ဘာနဲ့အဝံပဋိပက္ခရနဲ့ဆန္ဒမှုပြဿနာတွေကြီးမားလာနေတဲ့အချိန်မှာမြန်မာပဋိပက္ခဟာ Forgotten War လူတိုင်းမေ့ဖြောက်နေရတဲ့စစ်ပွဲတစ်ခုသာဖြစ်တယ်လို့ဆိုထားပါတယ် एनएबी ने डाइंगा लेना का इंजरू वाले तेरे उस सेकुंगा उस ब्राउन नहीं आने निचे दे उस बटुद्वीन केटु सिलो खोरे करें करें निन्या चें अरुगा तेरे बंगलादेश इंडिया रोये टंग सोमुरी ने निन्या ये रो जा तंत्रमासे संये को ब्याह मुरे को अस्सी सिसी प्यान ले निन्या ສົ່ງຍໍນິຈາຫັນຊິແຫມແມ່ນພຽງຊູ່ວ່າລະດີແຈມມາບໍ່ປາວິນໄປແມ່ນຢູ່ຢູ່ໂຊໄຊມະຊິຍາຟູລະຢູ່ສາທານຫັນຊິແຫມຊິມີເວມາມາຈາກແຫນຢູ່ອັນຍາລະແມ່ລູປ່ຽນນິດາໂອແລ້ວແຫຍຸງຊິຫັນຊິຕະແກ່ພິດນິແຫຼະອ່ຈິນນິມັງກະລະເຕື້ອຍວຸນຍໍສະເພມູແຫຼະພິດແຫຼະສິກອງຊິໂຈກັນເບບໍ່ຕຽວກາປາຍພາຖາບີ້ຢູ່ສວາຊົງຕົນໄລອິນອາຊູອາລຸແນຫິນຫັນຊື່ນຸຍີເລລ တမန်နီးဆွဲဆောင်မှုတွေကိုအကန့်အသတ်နဲ့ထားပြီးသုံးသပ်လက်ခံစင်တယ်။အလုံးညီညွတ်တဲ့နိုင်ငံရေးစီးရေးစီးပွားရေးစံတမန်ရေးဥတီချက်စူးစီးအကောင့်ထဲပေါ်ဖို့လိုအပ်လိမ့်မယ်။တချို့သောနိုင်ငံတကာအဖွဲ့အစည်းတွေကစာနာမှုပြဿနာကိုအကြောင်းပြပြီးနိုင်ငံရေးအရာစီစဉ်ကြီးနိုင်ဖို့ဘာညာဆွဲဆောင်လာလိမ့်မယ်။တကယ်တော့မြန်မာအရေးဟာမြန်မာတို့ရဲ့အရေးသာဖြစ်တယ်။မြန်မာကပဲဥဆောင်ရလိမ့်မယ်ဆိုတဲ့အရှင်ရဲ့ပြောစွာဒီနေရာမှာမှန်တယ်လို့ဒေးဗစ်စကော့မီဒီယာစင်နာသမ်သတ်ထားပါခင်ဗျာ
ခုဆက်လက်ပြောပြမယ့်အကြောင်းအရာကတော့မြန်မာ military regime pushed close to brink in fight with resistant forces တော်လိုင်းအင်အားစုတွေနဲ့တိုက်နေရတဲ့စစ်ကောင်စီပြိုလဲလူဖြစ်နေပြီဆိုရဲကောင်စီနဲ့သုံးသပ်ထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်ဒေးဗစ်ရိုင်ဇင်ရဲ့သုံးသပ်ချက်ကို pvs.ma ဖတ်ရတာဖြစ်ပါခင်ဗျာ
လူရလနဲ့အင်အားအများအပြားနဲ့အခြေတည်လာခဲ့တဲ့စစ်တပ်ဟာရုရှားတရုတ်တို့စီကလည်းအကူအညီတွေရရှိနေပေမဲ့ပို၍ပို၍သာနောက်ပြန်ဆုတ်လာနေတယ်စစ်တပ်ဟာနိုင်ငံအနှံ့စစ်စင်နှွှဲနေရပြီးတနေရာမှာအင်အားဖြည့်ရရင်ကျန်တဲ့နေရာတွေကတပ်တွေကိုရွှေ့ပြောင်းလိုက်ရတာမို့အခြားဘက်တွေကိုမကကွယ်နိုင်တော့ဘူးဖြစ်နေတယ်လို့ SACM ကကော်နာမက်ဒေါ်နာပြောတာကိုကူကဖော်ပြပါတယ်နောက်တစ်ဆင့်ဆက်ခွနေနောက်ပိုင်းတိုင်းဒေသတွင်အင်အားစုတွေနေရာအနှံ့အမြင့်မှုရရှိတာတွေကိုဖော်ပြပြီးဒီစစ်စင်ရေးမှာစစ်တပ်ရဲ့ရှမ်းမြောက်ဒေသကစစ်လက်နက်ထောက်ပံ့ရေးကွန်ရက်ကို drone တွေသုံးဖြိုခွင်းနိုင်ခဲ့တာဟာသိအရေးပါတဲ့ကိစ္စဖြစ်တဲ့ဒါနဲ့တဆက်တည်းစစ်တပ်ဟာအင်အားစီးပြီးသာသာကြာရှင်းနေပေမဲ့လုံအားဖယ်ရှားပစ်ဖို့ဆိုတာကတော့စောလွန်ပါသေးတယ်လို့ WIWS မဟာဗျူဟာလေးလိုက်ရေးအဖွဲ့က Morgan Michael ဆက်ပြောကြချက်ကိုလည်းကိုကဖော်ပြပါတယ်စခိုင်းတိုင်းကောလင်းကိုပြန်သိမ်းနိုင်ခဲ့တာ၊ကရင်တပ်ဖွဲ့တွေကိုရိုက်ကော်ကမောင်းထုတ်နိုင်ခဲ့တာ၊ထိုင်းနယ်စပ်ကများတွေကိုဆက်လက်ထိန်းချနိုင်တာတွေကိုလည်းပဲဥပမာပေးထားပါဗျ။မိုးကုံဆုံပြီးပွင်လင်းရာသီရောက်လာရင်စစ်ကောင်စီကအစစ်ဆူဆောင်တဲ့တိုင်းရင်အားသုံးတောင်းနဲ့ထိုးစစ်ဆင်လာလိမ့်မယ်လို့လူများကတွက်ချနေကြတာပါ။ဒါပေမဲ့တချိန်တည်းမှာပဲတော်လန်ရင်အင်အားစုတွေကလည်းနိုင်ငံရဲ့အလဲဘဟုမန္တလေးမြို့နားထီရောက်ရှိလာပြီးလနဲ့ချင်းမရှင်းနိုင်တိုင်အောင်သူတို့ဟာစွန့်ရီရင်းကျက်တဲ့အတွေ့အကြုံနဲ့ယုံကြည်မှုတွေအပြည့်အဝရှိနေကြတယ်လို့ TNL ပြောခွင့်ရလွေရီပြောတာကိုကိုကဖော်ပြပါဗျ။စစ်တပ်ဟာအစုံနဲ့ရင်ဆိုင်လာရတော့လေကြောင်းနဲ့အမြောက်ကိုအဓိကထားအရန်ကရောပြစ်ခတ်လာတယ်။2029နောက်ပိုင်းရေသားစစ်ဆုံရမှုဟာလေကြောင်းတိုက်ခိုက်မှုကြောင့်95ရာခိုင်နှုန်းအမြောက်ကြောင့်သေဆုံးရမှုက150ရာခိုင်နှုန်းထိတွတ်တက်လာခဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးအစိုးရခန်းစားကိုညင်ညင်းထားပါတယ်စစ်တပ်ပြောခွင့်ရသက်ဆွေကတော့ဒါဝန်ကြီးဆိုပြီးအရသားတွေသေဆုံးရတာအခြေအဝါတွေကိုမိရှုတာဟာသူတို့တပ်ဖွဲ့တွေမဟုတ်ဘဲတွန်းလှန်ရေးအင်အားစုတွေကိုညှို့နှိုးဟန်စီတဲ့ Militia Groups တွေရဲ့လက်ချက်သာဖြစ်တယ်လို့ပြောပါတယ်တချိန်တည်းမှာပဲ2024စာနာမှုအကူအညီအစီအစဉ်ဟာရန်ပုံဝေသုံးပုံတပုံသာရရှိခဲ့တဲ့အပြင်ဖြန့်ဝေရမှာလည်းပဲအခက်အခဲတွေဖြစ်နေတယ်။နောက်နေ့အတွက်အလားအလာပူပြီးနှိမ့်မိန်နေတယ်လို့လည်းကုလသမဂ္ဂကဘယ်ကူကဖော်ပြပါရယ်။ချင်းဘက်မှာတော့တစ်ဆယ်29နောက်ပိုင်းစစ်တပ်ရဲ့အဓိကထိုးစစ်တွေသိမ့်မရှိတော့ဘူး။ပလက်ဝါကိုစစ်ကောင်စီလက်ထက်ကအေးအေးသိမ့်ပိုက်တာကိုသူတို့ကကြိုးစားပြီးမဲ့ဒီကိစ္စကိုကြိုးပြီးတော့သူတို့နဲ့ပြောခဲ့ဖို့ကောင်းတယ်။ဒေသန္တရအုပ်ချုပ်ရေးကိစ္စတွေကိုစီနဲမဖြစ်ရှင်းမဲ့ဆွေးနွေးညှိနှိုင်းပြင်ဆင်တော့မှဖြစ်တယ်လို့ CNF ပြောခွင့်ရ slime technique ကိုကိုကဖော်ပြထားပါတယ်စစ်တပ်ကြဆုံသွားပြီးနိုင်ငံရေးနဲ့နယ်မြေကွဲပြားမှုတွေကိုအခိုင်အမာမညှိနှိုင်းနိုင်ကြဘူးဆိုရင်တော့စိတ်စိတ်မမောပြိုကွဲနိုင်တယ်မ အခုအချိန်မှာတော့ဒီပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်မဲ့ established mechanism အတူပြုပြဋ္ဌာန်းထားတဲ့လူထုလူနီမတွေ့ရသေးဘူးယုံကြည်မှုနဲ့ဘုံကြီးမှန်းချက်တွေမရှိကြဘူးဆိုရင်တော့စီရလို့ဖြစ်သွားမှာကိုစိုးရင်ရတယ်လို့ USIP မြန်မာရဲ့ညွန်ကြားမှုဥအောင်သူငယ်ပြောတာကိုလည်းကိုကဖော်ပြပါရယ်ဒီချိန်မှာမြန်မာပြည်မှာဖြစ်ပျက်နေတာတွေကိုစိတ်တိုင်းမကြဖြစ်လာပြီးတရုတ်ကတော့စစ်ကောင်စီကိုပုံမထောက်ပံ့လာနေတယ် MNDA နဲ့ TNL တို့ထိုးစစ်ကြခိုင်းဖို့ UWSA ဝတ်တပ်ဖွဲ့ကိုတရုတ်ကညွန်ကြားပေမဲ့ UWSA ဘက်ကလိုက်နာတဲ့အထောက်အထားတော့မတွေ့ရသေးဘူးမြောက်ပိုင်းတော်လှန်ရေးအင်အားစုတွေနဲ့ညီနောင်သုံးဘက်တို့ဟာတရုတ်ရဲ့ကုစရယ်ဖြစ်တယ်ဆိုတာကတော့လုံးဝမှားယွင်းတဲ့စင်မြင်ယူဆချက်သာဖြစ်တယ်တရုတ်လူကြလုံနေတာမဟုတ်ပဲသူတို့မျက်မှန်ကျတဲ့သူတို့တိုက်နေတာသာဖြစ်တယ်လို့ SACM ကIsabel Todd ပြောတာကိုလည်းကိုကဖော်ပြပါရယ် NUG အစိုးရပြောခွင့်ရဥကြော်စောကလည်းမြန်မာကဝင်ဆွေမှုဘယ်လိုပင်ရှိပေမဲ့အောက်ခြေလူတွေရဲ့ထောက်ခံမှုကိုရရှိထားတဲ့အတွက်သူတို့ဒေါ်လာရေးအောင်မြင်မှာဖြစ်တယ်လို့ပြောကြောင်းဒေသရင်ညွှန်းချုပ်ထားပါရယ်ခင်ဗျာ
ကုတ္တဗရတကတော့တစ်ယောက်ပဲဖြစ်ပါရယ်နောက်တစ်ပတ်မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးသက်ရေးသားနေကြတဲ့အထဲကမှတချို့ကမူရင်းအပေါ်မပြည့်ဥကြောစံသားကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမယ့်အထဲကအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်။ဆေးကုသကွင်ရအမေရိကန်သူနာပြုများအဖွဲ့ American Association of Nurse Practitioners AANP ရဲ့2024ခုနှစ်အတွက်ပြည်နယ်အလိုက်ပေးရတဲ့အကောင်းဆုံးဆေးကုသကွင်ရသူနာပြုစုကတော့ Illinois ပြည်နယ်မှာဒီမြန်မာနယ်ပွားမတ်မြီနန္ဒာကချီးမြှင့်ခံရပါတယ်။Illinois ပြည်နယ်ထဲမှာ Nurse Practitioner လို့ခေါ်တဲ့ဒီဆေးကုသခွင့်ရှိတဲ့သူနာပြုတွေ 6,000 ကျော်ရှိတဲ့အထက်ကမှအကောင်းဆုံးစွမ်းဆောင်ရည်ရှိတဲ့သူတို့ကိုရွေးချယ်ပေးရတဲ့ဂုဏ်ပြုဆုလည်းဖြစ်ပါတယ်။ဒီစုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးတော့မမရည်နန္ဒာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဆက်သွယ်မေးမြန်းထားပါတယ်ရှင်။မမရည်နန္ဒာကြီးမင်္ဂလာပါရှင်ဘီယိုမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါရှင်မင်္ဂလာပါဘီယိုမိုင်ဟု
တ်ကဲ့ပါမမရည်နန္ဒာကအခုဒီနှစ်အတွက်ပေါ့နော်ဒီ American ပြည်ထောင်စုမှာဒီအကြီးတန်းသူနာပြုတွေလို့လည်းပြောလို့ရမလဲမယ်လို့ထင်ပါတယ်ဒီစေကုသခွင့်ရှိတယ်ပေါ့နော် Nurse Practitioner တွေကိုပေးတဲ့စုပါမှာဒါ Illinois ပြည်နယ်ကိုကိုစားပြုပြီးတော့มาစုရတယ်ဆိုတာသိရတယ်လေဆိုတော့ဒီစုเนี่ยပတ်သက်ပြီးတော့အဲ့ဒီအတွက် congratulations ပါဆိုတော့အရင်ဆုံးဒီစုကိုလေနည်းနည်းဟိုအသေးစိတ်ပေါ့နော်နားလည်အောင်အချမ်းကြီးကတော့ဒါဟိုအချင်းရတူနာပြုရလို့ပြောရမှာလို့ထင်တယ်ဒါပေမဲ့ဗမာပြည်မှာကျတော့ nurse practitioner ဆိုရဲ့အဥ္စာနဲ့တူညီတဲ့အဲဟိုဟိုတူနာပြုဆိုတာမျိုးကနည်းနည်းမရှိဘူးလीနားလည်ဘူးနည်းနည်းခတ်တယ်လीဆိုရဲခါကျအဲ့ဒါလေးကိုအရင်ဆုံးရှင်းပြပေးပါလားဘလို့လူတွေကိုပေးခဲ့ဘလို့စုမျိုးလို့ပြောလို့ရမှာလဲရှင်
ဟုတ်ကဲ့ပါဒီစုပေးတဲ့ organization နာမည်က AANP လို့ခေါ်ပါတယ် American Association of Nurse Practitioner သူက American နိုင်ငံမှာအကြီးဆုံးတော့ဆေးကုသခွင့်ရှိသောသူနာပြုများ organization အစီအယုံအကြီးဆုံးအစီအယုံတစ်ခုပေါ့နော်ဟုတ်မှာသူအဲ့တော့အဲ့ဒီစုကသူတို့ကဘယ်လိုလုပ်လဲတစ်နှစ်ကိုတစ်ချိန် state 5ခု50ရှင်50ဇာမရှိတဲ့အကောင်ဆုံး nurse practitioner တယောက်ချင်းစီကိုပေးပါတယ်မှာအဲ့တော့သူအဲ့ဆို nurse practitioner ဘာတော့ဆိုရင်မြန်မာပြည်မှာတော့ nurse practitioner role ဆိုတာမရှိသေးဘူး nurse ဆို nurse practitioner နာရောပြောအခြေခံပြောမယ်ဆိုရင်တော့သူနာပြုကနေသူနာပြုပညာရေးပြီးတဲ့ခါကျတော့မှနောက်ထပ်၃နှစ်စေပညာရေးဆက်ပြီးတော့နှစ်ခုပေါင်းလိုက်တဲ့အချိန်မှာ9နှစ်လောက်ကြာသောပညာရေးကိုသူနာပြုပညာရေးအပေါင်းစေပညာရေးနှစ်ခုပေါင်းထားတယ်စေကုသကွန်ရှိတော့ငါတို့က license nurse practitioner ဖြစ်ပါတယ်မှာစေကုသကွန်တော့သူတို့ကဘာနဲ့လားတဲ့အတူတုံးဆိုရင်မယ်ပေါ့ပေါ့ general practitioner ဗမာပြည်မှာရှိတော့ရှိတဲ့ဟိုမိသားစုဆရာဝန်တွေလို့ပေါ့အဲ့တော့နနာတို့ nurse practitioner တွေကစမ်းသပ်လို့ရတယ်ပြီးရောဂါရှာဖွေလို့ရတယ်ပြီးရင်စေပေးလို့ရတယ်အဓိကအဲ့ဒါအခြေခံအချက်ပေါ့နော်မနော်အဲ့တော့ nurse practitioner တွေကဟိုမိသားစုဆရာဝန်တွေနဲ့လည်းတူတယ်ဒါပေမဲ့ nurse practitioner တော့မှာသူမှာအထူးကု၄မျိုးရှိတယ်မှာဒီ anesthesiologist လို့ခေါ်တဲ့ထုံစေးမေးစေးပေးလို့ရတဲ့ nurse practitioner ရှိတယ်ပြီးတော့မိသားစုကျန်းမာရေးကိုကူးကွင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့ခါကျတော့ဟို pediatric ပေါ့နော်ခလေးနဲ့ကျန်းမာရေးကုဝင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့ခါကျစိတ်ကျန်းမာရေးကုဝင်ရတဲ့ nurse practitioner လေးမျိုးရှိပါတယ်မမ
ဟုတ်ကဲ့ရှင်ရှင်းပြပေးရကျေးဇူးပါ nurse practitioner ဆိုတော့တကယ်တမ်းကျတော့ဒါဆရာဝန်နီးနီးကိုဟိုလုတ်ပိုင်ခွင့်စေကုသပိုင်ခွင့်ရှိတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒီဆွဆွရှင်းပြတဲ့လေးမျိုးတည်းမှာမနန္ဒာကျတော့ဘယ်ဟာအမြတ်တိကအထူးပြုပါတယ်ရှင
်ဟုတ်ကဲ့နန္ဒာဆဆချင်းပထမဦးဆုံးရတဲ့ nurse practitioner ဟောပါဘောနော်ဘွဲ့ ਆ family nurse practitioner ခေါ်ရင်မိသားစုကျန်းမာရေးပေါ့နော်မှာအဲ့တော့နန္ဒာတို့ကဟိုမွေးကင်းစကလေးလေးကနေစပြီးတဲ့ခါကျတော့ဟိုအသက်တရားဒီပေါ့ဆိုဘယ်လိုပြောမလဲအသက်ကြီးစီဒီပေါ့နော်နေတဲ့ဘယ်လိုပြည်သူလူတွေအကုန်လုံးကိုကုသခွင့်ရအဲ့ဒါ family nurse practitioner ခေါ်တယ်မှာမိသားစုပညာရေးမိသားစုကျန်းမာရေးပေါ့နော်မှာအဲ့အကြောင်းလေးလည်းပြီးတော့နာနောက်ထပ်တစ်ခုစတတ်တယ်မှာ psychiatry mental health nurse practitioner ခေါ်တယ်။ဘာလို့ဆိုတော့ကိုယ်စိတ်နှစ်ဖြာမို့လားမဟုတ်ဘူးဖြည်းဖြည်းချင်းနဲ့ကိုယင်းနဲ့သဘောပေါက်လာတာတယောက်တူတယောက်ကိုကိုယ်တစ်ခုတည်းကိုကြည့်ပြီးကုလို့မရဘူးစိတ်ပိုင်းဆိုင်ရာဘက်ကနားလဲတော့မှဒီစိတ်ကောကိုယ်နှစ်ခုစလုံးပေါင်းပြီးတော့ကုလို့မှဟိုကုသမှုအောင်မြင်မယ်လို့နာနာယုံကြည်တော့ကြောင်းဆက်တတ်တော့ psychiatry mental health nurse practitioner ခေါ်တယ်။အဲ့တော့အဲ psychiatry mental health nurse practitioner ကျတော့စိတ်ကြမ်းမာရေးကိုစေပေးပြီးကုသလို့စိတ်ကိုစိတ်နဲ့ကုသလို့ပေါ့နော်။ဥပမာနော် therapy counseling ပေးလို့ရတယ်။စိတ်ကိုစိတ်နဲ့ကုရယ်ပြီးတဲ့အခါကျတော့စေနဲ့လည်းကုလို့ရတယ် psychiatry mental health nurse practitioners ပြောမယ်ဆိုတော့ psych nurse practitioner လို့လည်းခေါ်ကြတယ်ဥပမာ
။ Okay ပါ။ဆိုတော့ဒီလိုမျိုးစုလက်ခံရရှိတဲ့နေရာမှာကြတော့သူရဲ့ဒီအဖွဲ့အစည်းမှလည်းပြောထားတာကဒီ nurse practitioner ရဲ့ role ပေါ့နော်သူတို့ရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြင့်တက်ပေးနိုင်တဲ့သူပို့ပြီးတော့အကောင်းဆုံးစွမ်းဆောင်နိုင်တဲ့သူပေါ့နော်အများကြီး nurse practitioner တွေအများကြီးရှိတဲ့ခေတ်ရမှာကိုယ်ကရွေးချယ်ပြီးပေးတယ်ဆိုတဲ့အထဲမှာကိုကတာမန်ထက်ပို့ပြီးတော့ကိုစွမ်းဆောင်နိုင်တယ်လို့ယူဆတဲ့အတွက်ကြောင့်သူတို့ကပေးတယ်ဆိုတဲ့အခါကျတော့လေမန္တန်နာနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဒီ nurse practitioner လုပ်နေရင်းနဲ့ပေါ့နော်သူတို့ဒီစုလက်ခံရလားအော်ကိုဘကကျိုးပတ်အထုတ်ဆောင်ရွက်ခဲ့ရပြီးဘာရင်းများရှိပါလဲရှင
်ဟုတ်ကဲ့ပါမမအဲ့တော့နာရိုဒီ state of illinois မှာ nurse practitioner စုအောင်6,000ကျော်ရှိတယ်ရှင်အဲ့တော့သူတို့တွေအကုန်လုံးဟာတကယ်ကိုစွန့်နေဟိုနော် nurse practitioner တွေအကုန်လုံးမှာ nurse practitioner သူတို့တကယ်ကိုစွန့်နေ nurse practitioner ပါအဲ့ထဲထဲမှာနနာကိုယူတယ်လို့ခိုင်ဟိုဘရောယုံလဲယုံကြည်တယ်ကျေးဇူးလဲတင်တယ်ဒီစုကိုရတဲ့အတွက်ကြောင့်မလို့လေအဲ့တော့ဒီစုကဒီကနော်နနစုမဟုတ်ဘူးမှာဒီစုကဟိုမြမပြည်ကလာတော့တိုင်းသားပြည်သူတွေကိုကုသခွင့်ရရခဲ့တယ်သူတို့ရဲ့အတန်နေသူတို့ရဲ့စုတွေပါတကယ်တော့နော်လေအဲ့တော့နနကပထမဦးဆုံး nurse practitioner အလုပ်စလုပ်ခွင့်ရတဲ့အချိန်မှာနနကပြောမယ်ဆိုရင်တော့မြန်မာလိုပြောမယ်ဆိုတော့ duo ယုံလို့ခေါ်တယ်မှာ nursing home မှာပထမဆုံးစပြီးအလုပ်လုပ်ခွင့်ရတယ်။အဲ့ဒီမှာရင်မဲ့ဟိုဘယ်လိုပြောမလဲဒီအသက်ကြီးတဲ့အဖိုးတွေအဖွားတွေကိုပြုစုခွင့်ရတယ်။ရတဲ့အချိန်မှာပဲတဖြည်းဖြည်းနဲ့ကိုယ်မြန်မာပြည်မှာရှိတဲ့အတိုင်းဝိုင်းတွေရဲ့အကြောင်းကိုကိုယ်မြန်မာပြည်မှာရှိအဖိုးတွေအဖွားတွေတိုင်းဝိုင်းတွေကိုပို့ပြီးတော့စိတ်ဝင်စားလာတယ်။ကိုကအဲ့ဒီအတွက်ကိုကလုံးဖို့တော့ကိုနားတာဟုတ်မယ်ဟုတ်တယ်လား။ဒီပညာသင်ဖို့တော့ကိုကလာတာ။အဲ့ခါကျတော့ပို့ပြီးစိတ်ဝင်စားလာတဲ့အချိန်မှာစားပြီးတော့ဒီအတိုင်းဝိုင်းနေဘမရှိလဲလို့စရှာအချိန်မှာ Fort Wayne Indiana မှာသွားတွေ့တယ်မှာအဲ့တော့အဲ့ဒီမှာနေမယ်နားတယ်ပြီးတော့ခွင်တောင်းနဲ့လာပြီးတဲ့ခါကျဒီဆေးကမှလုတ်ပြစေအဲဒီမှာမြန်မာဒီမှာရှိတဲ့အတိုင်းဝိုင်းနေအများကြီးရှိတယ်လားခါကျတော့ तू ကနေပြီးတော့ဟုတ်ကဲ့ပါဆိုနားခွင့်ပြုချက်ရတယ်လုတ်ခွင့်ရအဲ့တော့နားလုတ်တဲ့ဆေးကန်းကလေးကစုစုမြန်မာ1000ဘွဲ2000လောက်ရှိပါလိမ့်ရှင်အဲ့မြန်မာပြည်ကလာတော့ကချင်ကရကရင်ချင်းနဲ့မကောက်တိုင်းရန်သာပေါင်းစုံတော့အတော်များများဒုက္ခဆဲစကားနေလာကြတော့တိုင်းသားပေါင်းစုံစိတ်ကောကိုနွားရကြတဲ့တိုင်းသားပေါင်းစုံကိုပြုစုခွင့်ရတာပေါ့နော်အဲ့ထက်မှမှအဓိကဘာကြောင့်နနာဒီစုကိုရတာလဲနာထင်တာပေါ့နော်ရတာဆိုလဲဆိုတော့အခါကျတော့ဒီနနာတို့ရှေ့ကမြန်မာပြည်လာတော့တိုင်းသားပေါင်းစုံကသူတို့မှအာမြန်မာပြည်မှာမွေးခွင့်ရတော့ညာလဲပဲချို့တွေကြီးခွင့်မရဘူးမှာတော်တော်များများဒုက္ခဆဲစကားမှာကြီးခဲ့ရတယ်အဲ့ဒီအတွက်ကြောင့်မလို့ပညာရေးကျမ်းမာရေးဘုဟုတုတာဒီမှာရှိတဲ့သူတွေလောက်ဟိုပါဘောနော်ဟိုမရှိခဲ့ရဘူးပေါ့အခုအချင်းနေအကျိုးကြောင်းကြောင်းပေါ့နော်မနော်အဲ့တော့ဒီလိုလဲရောက်တဲ့အချိန်မှာဒီဘက်မှာရှိတဲ့ယဉ်ကျေးမှုအတိုင်းဝိုင်းတစ်ခုနဲ့နော်အတူတူနေဖို့ကြတဲ့ခါကျတော့တော်တော်များများအခက်အခဲတွေရှိလာတယ်ပေါ့နော်မနော်ဘာသာရေးဘာသာစကားအရာရောရိုးရာယဉ်ကျေးမှုအတွေ့အကြုံနော်ဘာလို့ပြောမလဲတံမိုးထားမှုတွေရတာအားကိုးပွားတဲ့အချိန်မှာဒီဘက်ကအနောက်နိုင်ငံရဲ့စေးတွေကိုစပြီးယုံကြည်မှုအားနည်းလာတာပေါ့မယ်အဲ့ဒီမှာနေမနနာတက်တူတက်တဲ့ကြောင်းက University of Hawaii လို့ခေါ်ရတယ်မှာအဲ့ဒီတက္ကသိုလ်က Transcultural Nursing လို့ခေါ်တယ်မှာမတူသောရွေးရယဉ်ကျေးမှုတွေနှစ်ခုကိုဘလို့ယဉ်ကြားစီပြီးတဲ့အခါကျတော့ဒီကုသမှုအောင်မြင်အောင်သူများရဲ့ရွေးရယဉ်ကျေးမှုကိုထုံးတမ်း Delation SMR တွေကိုလည်းနားလည်ဖို့ယဉ်ကျေးမှုတွေကိုလည်းဘောပေါက်ဖို့ပြီးတော့မှအဲ့ဒီဟာကိုကုသမှုကိုဘလို့နည်းနည်းလေးတိုးပြီးနားလည်အောင်ရှင်းပြပြီးတဲ့အခါကျတော့ဘလို့အချိန်ယူပြီးတော့လုပ်မယ်ဆိုတဲ့အဲ့လို Transcultural Nursing ကနေပြီးတော့ Training ရခဲ့တဲ့အတွက်ကြောင့်မလို့နနာဒီအတိုင်းဝိုင်းကြီးနှစ်ခုကြားထဲမှာကိုကလေပေါင်းကိုတရာလေးလို့ပေါ့နော်မနော်ဒီဘက်ကအတိုင်းဝိုင်းကလည်းကိုရီကိုချီအောင်ကိုရီယဉ်ကျေးမှုလေးသူတို့နားလည်အောင်သူတို့ယဉ်ကျေးမှုလို့လည်းကိုရီသဘောပေါက်ပြီးလေးစားအောင်လုပ်ပေးခဲ့တဲ့အဒီအကြောင်းအရာကြီးကြောင့်မို့ရတယ်လို့ယုံကြည်ပါရမှာ
တော်ကွာစေကုသတာရင်တတ်တတ်မဟုတ်တော့ပဲနဲ့ဒီစတေးနဲ့ပတ်သက်ပြီးတော့ပညာပေးတဲ့ပုံစံမျိုးထိပါဖြစ်နေတာပေါ့နော်ဒီလူမှုကဝိုင်းထဲမှာမတူညီတဲ့ယုံကြည်မှုတွေဒါတွေပုံမှန်မှာဟိုအကောင်ဆုံးဘလို့သူတို့ကုသပေးနိုင်မလဲဆိုတာကိုပါကိုကလှုပ်ဆောင်ပေးတဲ့အတွက်ကြောင့်မလို့ဒါတမူထူးခြားသွားတယ်ဆိုတာမျိုးသူတို့ဘက်ကလည်းဒါကိုကြည့်တယ်လို့ထင်ပါတယ်
။ဟုတ်ကဲ့မနောက်တစ်ခုကဒီဟိုမနောစေကုမှုအောင်မြင်မှုမှာ၃ဘိုင်းပါပါတယ်မှာတစ်ခုကသုတေသန research နောက်တစ်ခုက clinical expertise လို့ခေါ်တယ်။လူတွေဒီဆရာဝန်တယောက်ရဲ့ကျွမ်းကျင်မှုပေါ့နော်မနောဘဟုတုတတွေပေါ့နောက်တစ်ခုကကျတော့ဒီကုသခံရတဲ့လူနာရဲ့သူတို့ရဲ့တံပိုးတွေပေါ့သူတို့ကဒါမကြိုက်ဘူးဆိုမကြိုက်ဘူးပဲလေဟုတ်လားမလားဟုတ်တယ်မလားမအဲ့တော့နန္ဒာတို့ကဘယ်လောက်ပဲ research ကောင်းပါစေဘယ်လောက်ပဲဆရာဝန်တယောက်ကနားလဲပါစေတတ်ပါစေနော်မနော်ဒီသူလူနာရဲ့ယဉ်ကျေးမှုရိုးရာထုံးတမ်းစင်မှာသူတို့ဘာလိုချင်လဲသူတို့ဘာသိချင်လဲဘာဖြစ်ချင်လဲသူတို့နေမကောင်းရင်ဘာတောက်လဲဆိုရဲအကျိုးအကြောင်းကိုနော်သူတို့ရဲ့တံပိုးကိုမသိဘူးဆိုရင်စေကုသမှုမအောင်မြင်ဘူးမှာ
ဟုတ်ကဲ့ပါကျတော့ဒါတွေကြောင့်လည်းပဲအတိအကျဟိုဆူရတယ်လို့ထင်ပါတယ် congratulations ပါဒါကြောင့်လည်းမြို့မိခန္ဓာမှာအခုလိုပြောပါဝင်ပြီးတော့ဆွေးနွေးပြောပြပေးရတဲ့ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ဟုတ်ပါ
အမေရိကန်ပြည်အောင်စုကဒီအထင်ကရနဲ့ဒီအကြီးဆုံးလည်းဖြစ်တဲ့သူနာပြုအဖွဲ့ကြီးဖြစ်တဲ့ AANP ကဂုဏ်ပြုချီးမြှင့်တာကိုခံရတဲ့မမျှရင်နန္ဒာကိုဆက်သွယ်မြည်မြန်းခဲ့တာပါရှင်။သူ့အနေနဲ့ဒီသူနာပြုအလုပ်ကိုဘယ်လိုစပြီးတော့ဒီဇိုင်းမမက်လုပ်ဖြစ်ခဲ့တာလဲရှေ့ဆက်ရောဘာတွေလုပ်သွားဖို့ရှိသလဲဆိုတာတွေကိုလည်းနောက်သတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြပေးမှာဖို့စောင့်မျှော်နားဆင်ပါအောင်ရှင်။အခုကတော့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးချင်ပါတယ်။မကြခင်ကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရေစီစံတန်ဖိုးတွေကိုလေးစားလိုက်လာပြီးရွှေ့ပြောင်းအခြေချမြန်မာပြည်အနေနဲ့ပါဝင်မဲထဲကြဖို့မင်နီဆိုတာပြည်နယ်စိန်ပေါ်မြို့မှာရောက်နေကြတဲ့မြန်မာတွေဘွားတချို့ကတိုက်တွန်းပြောဆိုကြပါတယ်။မင်နီဆိုတာပြည်နယ်စိန်ပေါ်မြို့ကိုကိုအောင်ကကိုရင်သွားရောက်ရိုက်ကူးပြီးတော့တင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချနေထိုင်လာသူတွေထဲမှာစစ်အစိုးရဆက်ဆက်ကိုလက်နက်ကင်ပြီးတော့ခုခံတွန်းလှန်ခဲ့ကြတဲ့သူတွေပါဝင်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကတည်းကပြည်ရင်းစစ်ပေါက်ဖွာလာတာဖြစ်ပြီးတော့စစ်အစိုးရဆက်ဆက်ကိုမျိုးဆက်ဆက်ဆက်ကခုခံတွန်းလှန်ခဲ့ကြပါတယ်။ဒီမင်နီဆိုတာပြည်နယ်စိန်ပေါ်မြို့ကိုရောက်နေတဲ့ကိုကောင်းဆန်ဟာဆိုရင်လေ1988ခုနှစ်ရေတော်ပုံကာလမှာစစ်အစိုးရရဲ့ဖိနှိပ်မှုတွေကိုလက်တွေ့သိမြင်ခဲ့ရပြီးတဲ့နောက်ခုခံတွန်းလှန်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ပြောရတယ
်။အဲ့ဒီအချိန်တုန်းကကျွန်တော်တို့ဟိုလက်နက်ကင်လမ်းစဉ်တို့ကျွန်တော်တို့ဒါဟိုလက်နက်မဲ့ non violent လို့ပါလို့ဆိုတော့အတိကကျွန်တော်တို့မှအဲ့လောက်မရှိခဲ့သေးဘူး။ကျွန်တော်တို့ကဒီစစ်တပ်နဲ့ဒီတပါတီအာဏာရှင်စနစ်ကိုကလက်နက်ကင်တော်လှန်မှရမယ်ဆိုတော့အတိကကျွန်တော်တို့အဲ့ချိန်မှာရခဲ့လို့ဒီလိုလုပ်ဖြစ်တာပါ။
စစ်အာဏာရှင်တွေရဲ့ဆယ်စုနှစ်တွင်နဲ့ချီအပြင်းထန်နေနေမှုကြောင့်လက်နက်ကင်ပုံကန်တိုက်ခိုက်သူတွေနဲ့အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်ရွှေ့ပြောင်းခိုလုံလာကြပါတယ်။မင်နီဆိုတာပြည်နယ်စိန်ပေါ်မြို့မှာဆိုရင်မြန်မာနိုင်ငံကရွှေ့ပြောင်းချစ်ချနေထိုင်သူ3000လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။2020မှာကောက်ယူတဲ့သကောင်စင်းအရတော့19000နီးပါးသာရှိတာပါ။စစ်ပွဲတွေရှိရာအရက်ကိုဆန့်ခွာလာကြပြီးတဲ့နောက်ဒီမိုကရေစီနိုင်ငံသစ်မှာသူတို့ရဲ့ကိုယ်စားပြုမှုအတွက်ခုအခါမဲပေးဖို့လဲဆရာထက်တန်နေကြပါတယ်။ဆော့ကနေဒီဟာအမေရိကန်ပြည်ထောင်စုကို2008ခုနှစ်ကတည်းကရောက်လာပေမဲ့ခုဒီချိန်ဟာပထမဆုံးအချိန်ရွေးကောက်ပွဲမှာမဲထည့်မှာပါ
။ဒီမိုကရက်အစိုးရဒီမှာကြတော့ဒီအင်မီဂရန့်နဲ့ပတ်သက်တဲ့အခွင့်အလမ်းတွေကိုပို့ပြီးတော့အခွင့်အရေးပေးပါတယ်။ဒါကြောင့်မလို့ဒီအမေရိကန်ကိုရောင်းနေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေကသူတို့ရဲ့အမျိုးတွေကိုပြန်ခေါ်ဖို့အတွက်အခွင့်အလမ်းရှိတယ် ဒါကြောင့်ဒီ family united အခွင့်အလမ်းရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော် Kamala Harris ကိုကျွန်တော်မေးပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ
်။ South Canada ဟာမြန်မာနိုင်ငံကရွှေပြောင်းချေချသူတွေကိုကူညီနိုင်အောင်ကိုယ်ပိုင်လုပ်ငန်းတစ်ခုလည်းထူထောင်ထားပါတယ်။ဘာသာစကားအခက်အခဲကြောင့်အစိုးရရုံးတွေနဲ့ဆက်သွယ်ရမှာအခက်အခဲရှိသူတွေကိုကြားကန်အနေနဲ့ဝန်ဆောင်မှုပေးနေတာပါ။သမ္မတ Donald Trump လက်ထက်မှာလူဝင်မှုကြီးကြပ်ရေးဥပဒေကိုတင်းကျပ်လိုက်တာကြောင့်မိသားစုဝင်ဆွေမျိုးသားချင်းတွေကိုပြန်ခေါ်ဖို့အခက်တွေ့ခဲ့တယ်လို့လည်း South Canada ကပြောပါတယ်။South Canada စီမှာအလုတ်လာအပ်သူတူကတော့သမ္မတ Joe Biden အစိုးရလက်ထက်2023ခုနှစ်ဇန်နဝါရီလအတွင်းပြဋ္ဌာန်းခဲ့တဲ့ Welcome Corp အစီအစဉ်နဲ့ထိုင်းနယ်စပ်မှာနေထိုင်တဲ့ဇနီးနဲ့သားကိုပြန်ခေါ်ဖို့ကြိုးစားနေသူ Saw Tadaw ပါ2019ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာပြီးမဲ့ဘေးပါတီကိုမဲပေးရမလဲဆိုတာကိုမသိသေးဘူးလို့သူကပြောပါတယ်မိသားစုဝင်တွေကိုခေါ်ရမှာမူဝါဒအပြောင်းလဲကြောင်းနှောင့်နှေးကြံ့ကြာမယ်ဆိုရင်ဘလို့သဘောထားမလဲလို့မေးရမှာ
အဲ့တော့ကျွန်တော်လည်းအတိအကျမပြောတတ်ဘူးဆိုတော့တကယ်လို့သာဒီမိသားစုတွေလေခေါ်ဖို့အတွက်ခက်ခဲတခုခုရှိမယ်ဆိုရင်တော့ကျွန်တော်တော့အဲ့လိုမျိုးနှောင့်တရတာထဲဝင်နေမိပါဘောနော်ဒီအရာတွေကတော့
ဒီမိုကရက်တူသမရလောင်းတင်မောဇာမီနီဆိုတာပြည်နယ်ဥချုပ်ရေးမှူးပါသူ့လက်ထက်မှာပညာရေးအထောက်အကူပြုအစီအစဉ်တွေစီးပွားရေးလုပ်ငန်းငယ်လေးတွေအတွက်ငွေကြေးချင်းကားထောက်ပံ့ပေးတဲ့အစီအစဉ်တွေဟာအလွန်အထောက်အကူဖြစ်တယ်လို့ကုန်စုံဆိုင်ပိုင်ရှင်ကိုကောင်းဆန်ကပြောပါတယ်ဒါကြောင့်ဒီမိုကရက်တစ်ပါတီကိုသာမဲပေးမယ်လို့လည်းသူကဆိုပါတယ
်ဒီမိုကရက်ကကြိုက်တဲ့လူတက်ပေါ့လေဟိုအခြေခံလူတန်းစားကျွန်တော်တို့လိုမိုက်ဂရန့်တွေကိုဟိုစာနာနားနယ်မှုနောက်တစ်ခုကကဘာကြီးပေါ်မှာအမေကန်ရဲ့စာနာနားလည်မှုရှိတဲ့လူမျိုးတွေအတွေးရှိတဲ့လူတွေကိုပဲကျွန်တော်ကသဘောကျတယ်
။ဒါ့အပြင်လည်းတရေသားဖြတ်ချခွင့်အပါဝင်လိင်လူချင်းလက်ထက်တဲ့ကိစ္စတွေကိုထိထိရောက်ရောက်တားဆီးနိုင်ခဲ့သူဆိုပြီးတချို့က Donald Trump ကိုထောက်ခံမဲတောင်ပေးခဲ့ပြီလို့ပြောပါတယ်
။ခရီးရန်ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကပြပြသားသားပြောတဲ့ဒီ president ဆိုတာဒီ Donald Trump ရောက်ပဲရှိလေတဲ့ဒီတခြားဒီမဲဆွေတဲ့ဒီသမဒတွေဆိုလို့ရှင်အများအပြားသူတို့ဘာသာရေးကြောင်းတွေကိုသိမပြောလို့ရဘူးဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရလို့ကျွန်တော်ထင်တာပဲလေ
ခရီးရန်ဘာသာဝင်တဦးအနေနဲ့ဆိုရင် Republican တွေရဲ့မူဝါဒကိုသာပိုးပြီးတော့ကြိုက်နှစ်သက်ကြောင်းလဲသူကပြောရတယ်ကိုနှစ်သက်ရကိုစလေလောင်းတွေကိုလွတ်လွတ်လပ်လပ်မဲပေးရွေးချယ်နိုင်ပြီးရွေးကောက်ပွဲရလက်အတိုင်းအကောင့်တွေပေါ်ရဲစနစ်ဖြစ်တာကြောင့်ရွေးကောက်ပွဲမဲထဲကြဖို့အချင်းချင်းကြတိုက်တွန်းတာတွေလည်းရှိပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ဟာသူတို့လူချင်းတဲ့အတိုင်းရွေးကောက်ပွဲရလက်ကိုပုံဖော်ဖို့ကြိုးစားလေးရှိပြီးစီစဉ်ထားတဲ့အတိုင်းဖြစ်မလာရင်လည်းလက်နက်အားကိုပြီးတော့လူလူပေါ်နိုင်ကျင်တယ်လို့ဆိုပါတယ
်တော့ကျွန်တော်1990 NAD9 နဲ့အာဏာမပေးဘူးတခါအခု2020တခါဒီလိုပဲဆိုတော့အာဏာတွေထပ်သိမ်းပြီးတော့မဲရွေးလို့မဲရွေးပြီးတော့ပဲကျွန်တော်တိုင်းပြည်မှာဟိုလူတို့ကိုအကျိုးပြုနိုင်မဲ့အလုပ်မဖြစ်နိုင်ဘူးလို့ထင်တယ်ဒီမှာကျတော့အဲ့ဒါညင်းစန့်ကျင်ဘက်လို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ဒီအမေရိကန်မှာရေကောက်ပွဲမှာကျတော့လူတိုင်းကလုံးလတ်စွာမဲရွေးချက်ပိုင်ခွင့်ရှိတယ်เนาะကိုမိသားစုအထဲမှာတင်ဘယ်သူကဘယ်သူပဲပေးပေးလုံးလတ်ကြတော့ဗောဘမပြည်မှာကြတော့အခုလက်ရှိဆိုရင်ဒီစစ်ကောင်စီကသူအတင်းအဓမ္မပြုလုပ်နေတဲ့ဒီရေကောက်ပွဲကဆိုရင်သူ့မှာပြိုင်ပွဲမရှိဘူးဆိုတော့ဘာလို့ဆိုတော့အရင်တော့ကသူ့ကိုနိုင်ခဲ့တဲ့ဒီ NLD level မရှိတော့ဘူးအခုသူ့ကိုဘယ်သူပြိုင်နေတယ်လဲသူ့ပြိုင်နေလို့ဘယ်သူမှမရှိဘူးသူ့တယောက်တည်းပဲရှိတယ်အဲ့ဒါဆိုရင်ပြည်သူတွေအတွက်အမျှတတဲ့မဲပေးပိုင်ခွင့်မရှိတော့ဘူးလေနော်ဒါကြောင့်မလို့ဒီစစ်အာဏာရှင်တွေကျင်းပတဲ့ဒီရေကောက်ပွဲကတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုမဟုတ်ဘူးလို့ပဲကျွန်တော်မြင်တယ်
မြန်မာနိုင်ငံမှာလူလူကတင်မြောက်တဲ့အစိုးရတရက်ပေါ်ထွန်းလာဖို့အသက်သွေးချွေးပေါင်းများစွာပြည့်စက်နေကြပေမဲ့ခုချိန်ထိလွတ်လပ်စွာမဲပေးရွေးချယ်ခွင့်မရှိသေးတဲ့အခြေအနေကိုလည်းသူတို့ကထောက်ပြပါတယ်။ဒါကြောင့်သူတို့ထူးဆန်းပုံဖော်ခြင်းနဲ့အနာဂတ်အကောင့်တွေပေါ်လာဖို့အတွက်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမြန်မာရွှေပြောင်းချေချသူတွေအလုံးပါဝင်မဲထည့်ဖို့လည်းသူတို့ကတိုက်တွန်းပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်တဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ပါရှင်ခုဆက်ပြီးသိပ္ပံနဲ့ဤပညာကိုလည်းတင်ပြပေးပါဦးမယ်လူတွေမှာရှိတဲ့ဆက်ဆက်တွေးခေါ်မှုဉာဏ်ရည်ကိုဆက်မှသုံးနိုင်အောင်လုပ်ပေးတဲ့ကွန်ရက်ကိုကြံစားတဲ့ဒေါက်တာဟော့ဖီလ်နဲ့ data ချက်လက်ပေါင်းများစွာကရတဲ့ရှုပ်ထွေးမှုတွေကိုဆက်ကသင်ယူနိုင်မဲ့ deep learning ကိုခြားပြခဲ့တဲ့ဒေါက်တာဟစ်တန်တို့ Nobel ဆုရှင်နှစ်ဦးကတီထွင်ခဲ့တဲ့ဒီဆက်ရက် artificial neural ကွန်ရက်ကိုအခုခါမှာကြည်ကြဲပြန့်ပြန့်အသုံးချနေပြီလို့ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒေါက်ခင်မျိုးပသက်ကမေးမြန်းတင်ပြထားပါတယ်ရှင်
ဘောဆူရသွားတဲ့လေးလာမှုပေါ့နော်ဒီလေးလာမှုကနေပြီးတော့ဘလူတွေအတုံးချနိုင်ပါလဲဆက
် You know what get application by model အများကြီးပါဘူးပြောရလို့ရှိရင်အခုပြောနေကြတဲ့ AI model တွေအကုန်လုံးလို apply လုပ်လို့ရပါတယ် image recognition ဆိုတဲ့ဘောနော်ကျွန်တော် import လုပ်လိုက်တဲ့ image တွေကကြောင်ပုံလားခွဲပုံလားခွဲတာမျိုးနော်နောက်ကျွန်တော် natural language processing ပေါ့နော်ကိစ္စရေလို့လို့ရတယ်။နောက် speed recognition ပြောလိုက်တဲ့စကားကိုနားလဲခွဲပေးတာမျိုးเนาะ။နေကောင်းလားဆိုလို့ရှင်အဲစာသားနေနေကောင်းလားဆိုရင်နားလဲအောင်ပေါ့နော်။ input က wave ဒါပေမဲ့စာသားနေထွက်လာတဲ့အဲ speed recognition ကိစ္စတွေနောက် hack ကဲကိစ္စတွေအများကြီးပါပဲ။အများကြီးတုံးချလို့ရပါဘူး။ဟု
တ်။ဇက်နဲ့ပြောလိုက်ရင်ဟိုမှာစာရေးပြီးထွက်လာတာမျိုးပေါ့။
အဲ့ဒါမျိုးကျွန်တော်က ASR လို့ခေါ်ပါတယ်။ automatic speed recognition ပါ။နောက် text to speech ကြတော့ရေးထားတဲ့စာကြောင်းကိုအတန်ထွက်ပြီးဖတ်ပြတာမျိုးTTS လို့ခေါ်ပါတယ်။ Now image recognition ကြောင့်ခုနကတော့ကျွန်တော်တို့ကဒီပုံထဲမှာဘယ်လို object တွေပါတယ်ဆိုတာမျိုးပေါ့နော်။အဲ့ဒီအရာတွေအားလုံးကကျွန်တော်တို့ခုပြောနေကြတဲ့ CNN လို့ RNN လို့နော် transformer လို့ဆိုတာကအားလုံးက neural network တွေပါပဲ။ဒီဟာဒီ model နဲ့ကျွန်တော်တို့ကလုပ်ကောင်းကောင်းလုပ်နိုင်ပါတယ
်။ဆက်ခုပေါ့နော်ဒီ neural network နဲ့ပတ်သက်ပြီးတော့ဆက်လက်တွေ့လုပ်ထားတဲ့ဒီ machine ဆက်နဲ့လေ့လာတဲ့အပိုင်းတွေကိုနည်းနည်းဥပမာပြပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါကျွန်တော်မြန်မာလိုပေါ့လေ3913459869ပေါ့အဲ့ဒီဟာကို neural network အသေးလေးဆောက်ပြီးတော့ဒီမိုလို့ပြရတာရှိပါတယ်အခုဆိုလို့ရှင်ဟိုအလိုက်အောင် screen ကိုမြင်ရမှာပေါ့လေ
ဒါရှာ neural network ကိုတုံးပြီးတော့ညီမလေးရေးကိုဘလို့တည်အောင်လုပ်လဲဆိုတာပြတာပေါ့နော်ဆရာ
အဲ့လိုဟိုပြမယ်ပေါ့နော်ဟောတတွေ့လို့ပြမှာကျတော့ကျွန်တော်တို့ online မှာပေါ့လေ BHDD ဆိုတဲ့မြန်မာ heritage data set ကိုတုံးပြီးတော့ကျွန်တော်တို့မြန်မာလိုရေးတဲ့3913နော်အဲ့ဒီဘိုင်းကိုခွဲခြားပြီးတဲ့ model ပါBHDD လို့တော့နာမည်ပေးထားတယ်။အဲ့ဒါကျွန်တော် neural network နဲ့စောက်ထားပါတယ်။တကယ် simple ပါပဲ။ကျွန်တော်ဆိုပါစို့ကျွန်တော်နံပါတ်3ကိုရေးလိုက်တယ်။အဲဒါဆိုရင်တော့ graph နဲ့ပြရတာပေါ့လေ။နံပါတ်3မှန်းသူတည်တယ်။အဲဒီမှာအရောင်းနဲ့ပြရတယ် top priority ကိုပြရတာပါ။ဒါပေမဲ့ရေးတဲ့လေးပေါ့လေ input ပေါ်မူတည်ပြီးတော့အဲ့ဒီ model ကတခါကျရင်သူတိချာမခွင်းနိုင်ပိုင်းတွေရှိပါတယ်။ဥပမာကျွန်တော် 9 ကိုရေးကြည့်မယ်။အဲအဲ့ဒါဆိုရင်သူက 9 မှန်းတော့တည်ပါတယ်။ကျွန်တော်ဒီမှာမျိုးရေးကြည့်စမ်းကြည့်မယ်နော်။6ကိုကျွန်တော်ရေးကြည့်မယ်။အဲ့ဒါဆိုရင်ဒီမှာဆိုလို့ရှိရင်တွေ့တဲ့အတိုင်းပဲ6ကို तू อ่ะ8ဆိုပြီးတော့ तू อ่ะဆုံးဖြတ်ပါတယ်အဲ3ညနဲ့လည်းတူတယ်လို့ तू อ่ะဆုံးဖြတ်ပါတယ်နောက်9နဲ့လည်းတူတယ်ဆုံးဖြတ်ပါတယ်ဒါက तू ညွန်တော့မော်ဒယ်ကအမှားတယ်အမှားပေါ့နော်ဟိုရေးတဲ့ဒီပုံမူတည်ပြီးတကယ်ကဒီလောက်ကအလွယ်ကြီးမဟုတ်ပါဘူးအဲ data ပြင်တာရဲ့နော်တယောက်ကပြင်တာအများကြီးသူစုပေးတာလို့ကျွန်တော်တို့ဒါမျိုးလုပ်လို့ရတာပါခုနပြောလို့ပေါ့ data ရေးကြည့်တယ်ပေါ့လေဒါကျွန်တော် click ကိုရေးကြည့်တာပါအဲ့ဒါဆိုရင်သူက၈နဲ့6နဲ့ဆိုပြီးတော့သူမှားပြီးတော့ခွဲပေးပါတယ်စသဖြင့်ပေါ့နော်အဲ့ကျွန်တော်တစ်ကိုရေးကြည့်မယ်အဲမတစ်ဆိုတော့သူကတစ်မှန်အဲခွဲပေးနိုင်ပါတယ်ပေါ့နော်အဲဒါကကျွန်တော်တို့ညွန်နောက်ရဲ့အသုံးဝင်ပုံကိုကျွန်တော်အလွယ်ဆုံးအဲလက်တွေ့လုပ်ပြတာပါဗျာဒါနှစ်ပေါ့လေနှစ်မှန်းတည်ပါတယ်အဲအဲ့လိုမျိုးပေါ့နော
်ဆိုတော့တခြားသုံးချလို့ရတာပါရှိပါသေးလဲဆ
က် machine translation ကိစ္စမျိုးပေါ့အဲ့တော့ machine translation မှာဆိုလို့ရှင်လေအခုလက်ရှိမှာဆိုလို့ရှင်ဒါကျွန်တော် transfer learning transformer model တွေကကစားတယ်ပေါ့ဒါတွေကလည်းခုနဆရာကြီးနှစ်ယောက်က proposal တင်ခဲ့တဲ့neural network တိတိလေး concept ကနေပြီးတော့နောက် deep learning ဖြစ်လာပြီးတော့ရရတဲ့အပိုင်းတွေပါအဲဒါဒါတွေအားလုံးက neural network ရဲ့အသုံးဝင်တဲ့အပိုင်းတွေ
machine learning ဒီဆက်ကလေ့လာတဲ့ဟာနဲ့ပတ်သက်ပြီးတော့ကောင်းတဲ့အချက်တွေမကောင်းတဲ့အချက်တွေရှိမှာပေါ့ဆရာကောင်းတဲ့အချက်တွေမကောင်းတဲ့အချက်လေးရှင်းပြီးတော့ပြောပြပေးပါဦးဆရာ
ကောင်းတဲ့အချက်ကိုကျွန်တော်အရင်ပြောမယ်ပေါ့နော်neural network ကောင်းတဲ့အချက်ကကြတော့ကျွန်တော် machine learning တွေမှာဆိုလို့ရှိရင် feature engineering ဆိုတဲ့အပိုင်းရှိတယ်တော့ feature engineering ဆိုတာဘာလဲဆိုရင်ကျွန်တော်ကဥပမာ image ပုံတွေကိုကျွန်တော်ခွဲခြားမယ်ဆိုလို့ရှိရင်အဲ့ပုံတွေရဲ့ရေးကြီးတဲ့စိတ်ပိုင်းတွေကို feature အနေနဲ့ဆွဲထုတ်ရတယ်ပေါ့မဆိုရတဲ့ဘောကကျွန်တော်ကနော်ကြောင်တဲ့ခွေးကိုပဲခွဲမယ်ဆိုပါဆိုအဲ့ဒါဆိုကြောင်ကလည်းကြောင်မျိုးစားတွေအများကြီးရှိမယ်ဓာတ်ပုံတွေအများကြီးရှိမယ်ခွေးကလည်းခွေးမျိုးစားဓာတ်ပုံတွေအများကြီးရှိမယ်အဲ့တော့ခွေးမှလည်းတည်တိုင်းမျိုးစားမျိုးစုံပေါ့နော်အမွှေးဖွားတဲ့ခွေးရှိမယ်နွေရက်ရှိတဲ့ခွေးရှိမယ်ဆိုအများကြီးရှိတာ။ရှိတော့ဒီကြောင်တဲ့ခွေးခွဲတဲ့ကိစ္စကကျွန်တော်လူတွေတက်ကလွယ်ပေမဲ့တကယ်ကကွန်ပျူတာကိုခိုင်းတဲ့ခါမှာအဲ့လောက်ကြီးမလွယ်ဘူးဗျ။တကယ်တော့အစာကြီးတစ်ပေါင်းများတော့ကျွန်တော်လုံးလာခဲ့ရပါလုံးလာခဲ့ရပါတယ်။အ အဲ့ဒီဘက်မှာ future engineering ဆိုတာကကြတော့ဟုတ်ပြီအဲဒီပုံမှာကြောင်မန်းတိတာတဲ့အချက်ပေါ့အဲ့တော့နှကမ်းမွေးနော်နှကမ်းမွေးကိုကျွန်တော်ကရေးကြည့်တယ်ဒီကြောင်ဆိုတဲ့အနေမှာနှကမ်းမွေးဆိုတဲ့သူ့ရဲ့နော်အဲဒီဘက်ကရေးကြည့်တယ်ဆိုပြီးတော့ကျွန်တော် future အနေနဲ့အဲပုံလေးကနေပြီးတော့နှကမ်းမွေးလေးကိုအပိုင်းကိုပဲယူလိုက်ပြီးတော့နော်အဲဒါဆိုတော့ကြောင်ဖြစ်နိုင်တယ်ဆိုပြီးသတ်မှတ်တာမျိုးပေါ့နော်အခွေးဆိုလို့ရှင်လည်းဒါနှုတ်သီးရတော့သူကနော်အခြေခံအပြင်ခွေးကအဲဘယ်လိုမျိုးနှုတ်သီးပုံစံရှိတယ်ဆိုပြီးတော့သတ်မှတ်တာမျိုးပေါ့အဲအဲ့ဒီမျိုးအပိုင်းကိုကျွန်တော် feature engineering လို့ခေါ်တယ်ဗျအဲ့တော့ neural network မှာကျွန်တော်အဲ့ feature engineering အပိုင်းကိုသူကအဲ self learning နေတယ်သူကလုပ်ပေးတယ်အဲ့တော့အဲ့ဒါကတကယ်ကြီးမားတဲ့အဲပြောင်းလဲမှုပါပဲ feature engineering ကိုသူကလုပ်ပေးတယ်ဆိုတော့အပိုင်းပေါ့နော်အဲလုပ်ပေးပါတယ်နောက်တစ်ခုကကျတော့ကောင်းတာကတော့ scalability ပေါ့နော်ကျွန်တော်တို့အဲ့လုပ်တွေအများကြီးလုပ်ရအောင် data နည်းနည်းနဲ့ train လုပ်ပေမဲ့ data ထပ်ဖြည့်ပြီးတော့ကျွန်တော်တို့ကနော် train လုပ်ရတဲ့ bind တွေပို့ပြီးတော့ model ပို့ပြီးတော့ကြီးအောင်လုပ်တာပေါ့လေ data အများကြီးနဲ့ဖြည့်ပြီး train တဲ့ bind တွေပေါ့အဲ့ bind မှာလည်းကောင်းပါတယ်မကောင်းတဲ့ bind ကိုပြောရလို့ရှိရင်တော့အဓိကကတော့သူက resource intensive ဖြစ်တယ်ဆိုတာက neural network သုံးပြီးဆိုတော့ GPU ဆိုတဲ့ processor လိုတယ်ဈေးကြီးတယ်အဲ့နောက်တစ်ခုကကျွန်တော်တို့က transparent မဖြစ်ဘူးလို့ပြောကြတယ် black box ဖြစ်နေတယ်ပေါ့အဲ့တော့ဆိုရတဲ့ဘောကဟုတ်တယ် neural network က model ကသူကခိုင်းတဲ့လို့ကတော့ကောင်းအောင်လုပ်ပေးတယ်ဒါပေမဲ့ဘာကြောင့်သူကဒီလိုမျိုးကောင်းအောင်လုပ်ပေးနိုင်တာလဲဆိုတော့ကျွန်တော်ထဲထဲဝင်ဝင်သိဖို့ကြတော့ခက်တယ်ဗျာဘာလို့လဲဆိုတော့သူက network ကြီးကကြီးဖြစ်ပြီးတော့ရှုပ်ထွေးပြီးတော့ဒူတွေအနေနဲ့ကကျတော့ဒီ billion နဲ့ချီတဲ့ parameter တွေကိုလိုက်ပြီးတော့ trace လိုက်ဖို့ဆိုတာမဖြစ်နိုင်ဘူးအဲ့တော့အဲ့ကြောင့်မို့အခြေခံအဖြစ်ပြောလို့ရှိရင်သူက black box nature ရှိတယ်ဆိုရတဲ့ဘောကဖြေတော့သူထွက်လာလိမ့်မယ်ဒါပေမဲ့ဘလို့အကြောင်းကြောင့်မလို့သူဒီလိုမျိုးဆုံးဖြတ်ချက်ချတယ်ဆိုတဲ့ဟာကိုကျွန်တော်လူတွေအနေနဲ့က trade လိုက်ရဖို့ခက်တယ်အဲ့ဒါက neural network ရဲ့အားနည်းချက်တစ်ခုပေါ့နော်နောက်တဲ့အားနည်းချက်တစ်ခုကတော့ကျွန်တော် data dependence ဖြစ်တယ်လို့ခေါ်တယ်ဆိုတဲ့ဘောကသူက data အများကြီးလိုတယ်အခြေခံအားဖြင့်ပုံမှန်ကျွန်တော် traditional machine learning နေနဲ့မတူတာကြတော့ neural network သုံးပြီဆိုလို့ရှိရင် data အခြေခံအားဖြင့်များလီကောင်းလိမ့်မယ် data အများကြီးစုရတယ် data အများကြီးပြင်ရတယ်ပေါ့နော်အဲ့ဘိုင်းကြီးက neural network ရဲ့မကောင်းတဲ့အချက်တွေပဲ
လူရဲ့အုံနောက်ကိုတူပြီးတော့လောက်ရတဲ့ဆက်ဆိုတော့တော်တော်အခက်ခဲမှာပေါ့နော်ဆရာ
အဲဟုတ်ပါတယ်အခြေခံအပြင်ကလူအုံနောက်ကိုတူပြီးတော့အဲလောက်ကြတယ်ပေါ့လေဒါပေမဲ့ကျွန်တော်အုံနောက်ကတကယ်တကယ်တမ်းဘယ်လိုလုပ်တယ်ဆိုတော့တိတိကျကျပြောဖို့ခက်ပါတယ်1800နောက်နောက်ပိုင်းကလေးကနေစပြီးတော့ neuroscience field အနေနဲ့လည်းအများကြီးသူ့စင်တိုင်းလောက်ကြပြင်မဲ့အုံနောက်မှာဒီလို structure ရှိတယ်အဲဒီအပိုင်းကတော့ vision ပိုင်းနဲ့ဆိုင်တယ်ဒီအပိုင်းကတော့ language learning ပိုင်းနဲ့ဆိုင်တယ်ဆက်ပြီးအဲ့လိုမျိုးသိတယ်ပေါ့နောက်ခုနကပြောလို့ neuron ဆိုရရှိတယ်လူအုံနောက်မှာဆိုလို့ရှိရင် neuron ကနော်ဗဂျေအတွက်ဘယ်လောက်ရှိတယ်အဲ neuron ရဲ့အလုပ်လုပ်ပုံကြမ်းမြင်းပေါ့ကျွန်တော်သိပါတယ်သိတယ်ပေါ့နော်သို့တော်လည်းပဲအဲဘလို့အုံနောက်ကဘလို့စဉ်းစားတယ်ဘလို့ဆုံးဖြတ်တယ်ဘလို့အသိဉာဏ်ပိုင်းနေပေါ့လေအသေးစိတ်လေ့လာတယ်ဆိုတဲ့အပိုင်းတွေကတကယ်ကျွန်တော်တို့မသိသေးတဲ့အပိုင်းတွေအများကြီးရှိပါတယ
်ဒေါက်တာရဲကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်ပုံမှန်တင်ဆက်ပေးတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်နဲ့အတူ video ကအပတ်စဉ်ကဏ္ဍတွေကိုတော့ Facebook နဲ့ YouTube မှာလည်းပြန်ပြီးတော့တင်ပေးထားပါရယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့လိုတော့တဲ့ဒီ American ပြည်ထောင်စုမှာပါတီကြီးနှစ်ရက်ကဝင်ရောက်ရှင်ပြိုင်ကြမယ်သမ္မတလောက်နှစ်ဦး။အရေးပါတဲ့ Muslim American မဲတွေရဖို့အတွက်တောက်ကြနေကအပြိုင်ဆိုင်မဲဆွဲကြပါရယ်။ဒီမိုကရက်တစ်သမ္မတလောင်း Harris ကတော့အကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေအထူးသဖြင့်ဒီ Michigan ပြည်နယ်က Arab နဲ့ Muslim American တို့ရဲ့ထောက်ခံမှုရဖို့အတွက်ပို့ပြီးတော့စူးစမ်းနေပါတယ်။ Republican သမ္မတလောင်း Trump ကတော့ Michigan ပြည်နယ် Dearborn မြို့က Hala Cafe ကိုတောက်ကြနေကသွားရောက်ပြီးတော့မဲဆွဲခဲ့ပါတယ်ရှင်။အရှေ့လေပိုင်းဒေသမှာတော့ဒီ Lebanon နဲ့ Gaza မှာအပြစ်ရရေးဆွေးနွေးပွဲတွေပြန်ဆဖို့ American ဦးဆောင်တဲ့အဖွဲ့ကစူးစမ်းနေတဲ့အချိန်မှာပဲတောက်ကြနေမှာ Israel က Beirut စစ်ကြေးဘုံဒေသတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ပျက်စီးမှုကြီးမားသလိုတိတ်ဆုံးသူတွေလည်းအများပြားရှိခဲ့ပါတယ်။ Gaza မှာတော့ဒီ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Nusrat ဒုက္ခသည်စခန်းကိုထိမှန်ပြီးလူ30ကျော်တိတ်ဆုံးတယ်လို့ဆရာဝန်တွေနဲ့ဒေသခံတွေကပြောဆိုကြပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုကြီးကျဲကြီးဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Morris Cotton ပါ။ View American တန်ရဲ့နိုဝင်ဘာလ2ရက်စနေမနက်ခင်းအစီအစဉ်တွေကိုတော့ဒီမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဂျိုရုစလောင်းပြင် View ရဲ့ Internet Website လိပ်စာ၊ Now View ရဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ View ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။မြန်မာတော်ဝန်ကမြန်မာပြည်သူပြည်သားအားလုံးကျေးဇူးပေးခင်ကြပါစေ။ကျမခင်ဗျူထွေးပါရှင်။